Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ12ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ Radio အတံလွှင့်အစီအစဉ်တွေကိုရုပ်တံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အစီအစဉ်တွေကိုတော့ကျမစုမုံကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာပါရှင်
။အနေခတ်သိကင်းကြပါစေ။ကျွန်တော်တပေါင်သားမှာဒီနေ့ထိတ်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေ။ယူကရိန်းသမ္မတကတရားမျှတတဲ့ငြိမ်းချမ်းရေးရရှိအောင်ဖွင့်ထားတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုလိုက်ပါတယ်။ဥရောပသမ္မတ EU နိုင်ငံခြားရေးဝန်ကြီးတွေကရုရှားပေါ်ပိတ်ဆို့အရေးကြီးမှုအသစ်တွေချပြီးယူကရိန်းရဲ့စစ်တပ်အတွက်ငွေကြေးအကူအညီပို့ပေးဖို့ဒီနေ့တနင်္လာနေ့အစည်းအဝေးမှာစဉ်းစားနေကြပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂခေါင်းဆောင်တွေရဲ့ဒီသတင်းပတ်ထည်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကထိပ်သီးအစည်းအဝေးမှာမြမအရေးဆွေးနွေးဖို့အလားအလာရှိနေတဲ့သတင်းတွေနဲ့တခြားမြန်မာနိုင်ငံဘာသတင်းတွေကိုမဆုမုံနဲ့ပဲတင်ပြပေးကြမှာပါ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာတင်ဆက်ပေးဖို့ရှိပါတယ်ဆက်သွယ်မေးမြန်းချက်တွေထဲမှာဆိုရင်တော့လက်ရှိကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းနဲ့ VOA တို့တည်တံ့တွေ့ဆုံမေးမြန်းခန်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်
ကျွန်တော်တို့ယူကရိန်းပြည်သူတွေနဲ့တသားသေးရက်တီပြီးတော့ဗောနော်ဒီလိုမျိုးကျူးကျော်တာတွေကိုကျွန်တော်တို့ဆန့်ကျင်နေဆိုတော့အဥ္စာဘာလို့လဲဆိုတော့မြန်မာပြည်သူတွေလည်းပဲဗောနော်ယူကရိန်းပြည်သူတွေလိုပဲခံစားနေကြတယ်။ဒါမှကြီးဦးကျော်မိုးထွန်းနဲ့
VOA တီးတန့်တွေ့ဆုံမေးမြန်းခန်းကိုပြည့်စုံမကြခင်တင်ဆက်ပေးဖို့ရှိပါတယ်။နောက်ကမ်းဘလူ9000ဖို့ရွာအနီးကတိုက်ပွဲမှာတော့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ပါတယ်။ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆန်မြို့ကငါးရက်တာတိုက်ပွဲအခြေအနေနောက်ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်တခွန်တိုင်းကျေးရွာအပါဝင်ကျေးရွာ၄ရွာကဒီပြည်သူတွေဟာအိုးအိမ်ဆုံးခွာပြီးပြေးနေရပေမဲ့အခုတချို့ကတော့နေရပြန်လာနေကြတဲ့အခြေအနေဒီလိုမျိုးနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူဆက်ပြီးတော့တင်ပြပေးပါမယ်ရှင
်ယူကရိန်းသမ္မတကတရားမျှတတဲ့ငြိမ်းချမ်းရေးရရှိအောင်ဖွင့်ထားတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုလိုက်ပါတယ်တနင်္လာနေ့ကယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့စကားပြောခဲ့ရမှာစစ်တပ်ခံနေရတဲ့ယူကရိန်းကိုခိုင်ခိုင်မာမာထောက်ခံကြောင်းထပ်မံပြောဆိုခဲ့တယ်လို့အင်ဂျီရောကပြောပါတယ်။ယူကရိန်းရဲ့အရေးကြီးအခြေခံအဆောက်အုံတွေကိုရုရှားကဆက်လက်တိုက်ခိုက်နေချိန်မှာယူကရိန်းကာကွယ်ရေးအတွက်အမေရိကန်ကခိုင်ခိုင်မာမာဆက်လက်ထောက်ခံကြောင်းသမ္မတဘိုင်ဒန်ကပြောကြားခဲ့တယ်လို့အင်ဂျီရောကြေညာချက်ကဆိုပါတယ်။အဒီလိုရုရှားကပြင်းပထားတိုက်ခိုက်ခဲ့တာကြောင့်တရက်စစ်ပြတ်တောက်ပြီးအေးခဲနေတဲ့ရာသီဥတုထဲမှာလူသားမောင်းများစွာဟာနေထိုင်နေကြရတာပါ။အမေရိကန်ကကတိပေးထားတဲ့အတိုင်းစွရင်ဆိုင်ရာအခြေခံအဆောက်အုံတွေအတွက်ဒေါ်လာ53တန်းလက်နက်နဲ့ကြီးတွေအတွက်ဒေါ်လာ285တန်းအကူအညီပေးမှာကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဘိုင်ဒန်ကိုကျေးဇူးတင်ကြောင်းယူကရိန်းသမ္မတဇယ်လန်စကီကလူမှုစာမျက်နှာမှာရေးထားပြီးအကျိုးရှိရှိပြောဆိုမှုခဲ့ရတယ်လို့ပြောပါတယ်။ကာကွယ်ရေးစွရင်နဲ့စွရင်ကဏ္ဍမှာအမေရိကန်နဲ့ယူကရိန်းပူးပေါင်းဆောင်ရွက်မယ်လို့လည်းသမ္မတဇယ်လန်စကီကရေးထားပါတယ်။ဥရောပကဗြိတိန်ရှင်စာရမ်းမှာဖော်ပြထားတဲ့အခြေခံမူတွေနဲ့အညီသမ္မတဇယ်လန်စကီငြိမ်းချမ်းရေးတည်ဆောက်ဖို့လိုလားတာကိုလည်းသမ္မတဘိုင်ဒန်ကကြိုဆိုလိုက်တယ်လို့အင်ဂျီရောကပြောပါတယ်။ရုရှားနဲ့စကားပြောဖို့အနောက်နိုင်ငံတွေကတွန်းအားပေးတာမရှိဘဲဘယ်ချင်းဘယ်လိုဆွေးနွေးညှိနှိုင်းမယ်ဆိုတာသမ္မတဇယ်လန်စကီကသာဆုံးဖြတ်မှာဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ရဲ့အဆိုအရဒီလမှာပြောခဲ့ပါတယ်။
EU ဥရောပသမ္မတနိုင်ငံသားရေးဝန်ကြီးတွေကရုရှားပေါ်မှာပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ပြီးတော့ယူကရိန်းရဲ့စစ်တပ်အတွက်ပို့ပြီးတော့မှငွေကြေးအကူအညီတွေပေးဖို့ဒီကနေ့တနင်္လာနေ့အစည်းအဝေးမှာစဉ်းစားနေကြပါတယ်။ယူကရိန်းအတွက် EU ကလက်နက်ဝယ်ယူဖို့အတွက်အမေရိကန်ဒေါ်လာ 1.1 ဘီလီယံအကူအညီပေးမယ်အဆိုပြုချက်နဲ့အတူရုရှားရဲ့ကာကွယ်ရေးနဲ့ဗန်လုပ်ငန်းတွေအပြင်အစိုးရတာဝန်ရှိတဲ့သူတွေကိုပါ၉-၃မြောက်ဖြစ်နေအရေးယူဖို့စဉ်းစားနေကြတာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအမေရိကန်သမ္မတအပါအဝင်ကမ္ဘာခေါင်းဆောင်တချို့နဲ့တယ်လီဖုန်းကနေစကားပြောခဲ့ပါတယ်။အချုပ်ချာအာဏာနဲ့နယ်မြေပိုင်ဆိုင်မှုအပြည့်အဝပြန်ပြီးတော့ရရှိတဲ့အထိယူကရိန်းကိုပြင်သစ်ကနေကူညီမှာဖြစ်တဲ့အကြောင်းလဲသမ္မတဇယ်လန်စကီနဲ့စကားပြောပြီးတဲ့နောက်မှာပြင်သစ်သမ္မတအီမန်နျူအယ်မန်ခရွန်ကပြောပါတယ်။ယူကရိန်းပြန်လည်တည်ဆောက်ရေးနဲ့ဒီဆောင်းကိုဖျက်ဆီးနိုင်ရေးအတွက်အကူအညီပေးရေးအစည်းအဝေးတစ်ရက်ကိုပြင်သစ်ကအင်ရှင်ဖြစ်နေကျင်းပမှာဖြစ်ကြောင်းကိုလည်းပြင်သစ်သမ္မတကဇောင်းပေးပြောသွားပါတယ်။ယူကရိန်းသီးနှံတင်ပို့ရေးနဲ့ပတ်သက်ပြီးတော့တူရကီသမ္မတနဲ့လည်း ဒီယူကရိန်းတမရတို့စကားပြောခဲ့ပါတယ်ရုရှားကယူကရိန်းရဲ့တနိုင်ငံလုံးဆိုင်ရာလျှက်စစ်ကွန်ရက်ကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတာပါအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တာကြောင့်ဒါကိုရာဇဝတ်မှုလို့ယူကရိန်းကပြောပေမဲ့စစ်ရေးသဘောအရတရားဝင်တယ်လို့ရုရှားကတော့ဆိုထားပါတယ်ရှင
်နိုင်ငံတော်ဆန္ဒပြပွဲတွေနဲ့ဆက်ဆက်နေတဲ့ဆန္ဒပြသူတယောက်ကိုဒုတိယမြောက်ဂျိုးပေကွန်မြက်လိုက်ကြောင်းအီရန်ကတနင်္လာနေ့ကကြေညာပါတယ်မာရှားမြို့မှာမာဂျီဒရီဇာရဒါဗတ်ကိုအများပြည်သူရှေ့မှာကြိုးပိတ်ကွပ်ပစ်ခဲ့တယ်လို့အီရန်တရားရေးဌာနရဲ့သတင်းမီဒီယာမီဇန်ကပြောပါတယ်။ရဒါဗတ်ဟာလုံခြုံရေးတပ်ဖွဲ့ဝင်2ယောက်ကိုအရင်လကမာရှတ်မြို့မှာဓာတ်နဲ့ထိုးခဲ့တယ်လို့အစိုးရကဆွတ်ဆွဲခဲ့တာပါ။အီရန်နိုင်ငံဟာဆန္ဒပြသူတွေကိုတကပိတ်အမှုစစ်ဆေးခဲ့ပြီးလူတရာစင်လောက်ကိုသေတာနဲ့ချမှတ်ခဲ့တယ်လို့တက်ချွလှုပ်ရှားသူတွေကပြောကြပါတယ်။ပထမဆုံးကွပ်ပစ်ခဲ့တာကတော့ပြီးခဲ့တဲ့ကြက်တာပရိနေကဖြစ်ပါတယ်။ဘာသာရေးရဲကဖန်စီထားစဉ်အတွင်းအသက်22နှစ်အရွယ်ရှိအီရန်အမျိုးသမီးမာဆာအာမီနီကွယ်လွန်သွားရာကအီရန်နိုင်ငံတလောမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။ခေါင်းစည်းပွားကိုစီးထားပေမဲ့သတ်မှတ်ချက်နဲ့အညီမရှိလို့ဆိုပြီးသူမကိုဘာသာရေးကဖန်စီခဲ့တာဖြစ်ပါတယ
်။အင်တာနက်အီးမေးလ်တွေကနေတဆင်မြောက်ကိုရီးယားကနေစိုက်ဘာထောက်လှမ်းရေးတွေပို့တိုးပြီးတော့မှလှုံ့ဆော်လာနေတယ်လို့စိုက်ဘာလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကိုကိုးကားပြီးတော့ရိုက်တာသတင်းကဆိုပါတယ်။အမေရိကန်အခြေစိုက်နိုင်ငံသားရေးရာလေလာသုံးသက်သူDaniel DeBatrix ကြီးကိုပြီးခဲ့တဲ့အောက်တိုဘာလတုန်းက 38 knock လို့အမည်ပေးထားတဲ့အဖွဲ့ရဲ့ director တဦးရဲ့အသွင်ဆောင်ထားသူစီကနေပြီးတော့ပုံမှန်လို့ယူဆနိုင်တဲ့ထင်မြင်ချက်တောင်းခံတဲ့ email တစ်ခုကိုပို့ခဲ့ပါတယ်။ 38 knock ဆိုတာကတော့နိုင်ငံသားညည်းရမူဝါဒတွေကိုလေ့လာတဲ့ Stimson Center ရဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပိုင်းခြားသုံးသပ်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။ဒီနီလာနဲ့ဆက်သွယ်ပြီးတော့မြောက်ကိုရီးယား spy တွေဘက်ကသတင်းချက်လက်တွေကိုခိုးယူနိုင်မှုကြိုးပမ်းခဲ့တာပါ။ပြစ်မှတ်5ခုစီကိုပို့ခဲ့တဲ့အဲ့ဒီ email တွေကို writer သတင်းဌာနကနေလေ့လာသုံးသပ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီ email တွေပို့နေတဲ့အုပ်စုကအရင်တုန်းကလည်း email အတုတွေကိုပို့ပြီးတော့သူတို့ email လက်ခံရရှိသူရဲ့ password ကိုရယူဖို့စူးစမ်းပြီးပုတ်ကလစ်ကသတင်းချက်လက်တွေကိုခိုးယူတဲ့ hacker အုပ်စုလည်းဖြစ်ပါတယ်။အခုအခါမှာတော့ကျွမ်းကျင်သူလေ့လာသူပညာရှင်တွေကိုသူတို့ရဲ့အမြင်သဘောထားတွေသတင်းထုတ်ပြန်ချက်တွေတောင်းခံခြင်းအပြင်လှုပ်ဆောင်လာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုစိုက်ဘာလုံခြုံရေးအေဂျင်စီရဲ့2020အစီရင်ခံစာထဲမှာတော့ဒီစိုက်ဘာ hacker တွေဟာမြောက်ကိုရီးယားအစိုးရရဲ့ကမ္ဘာလုံးဆိုင်ရာစုံစမ်းထောက်လှမ်းရေး mission တစ်ခုအနေနဲ့2012ခုနှစ်ခေတ်ကလှုပ်ရှားခဲ့တာဖြစ်တယ်လို့ဆိုထားပါတယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာနေ့ညဘက်အစီသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်ရှိတော့အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ EU ခေါင်းဆောင်တွေရဲ့ဒီသတင်းပတ်ထဲဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကထိပ်သီးအစည်းအဝေးမှာမြမအရေးဆွေးနွေးဖို့အလားအလာရှိနေပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားနိုင်ငံကမြမအရေးဖြစ်ရှင်းဖို့ကြိုးပမ်းရမှာလဲအားပေးမဲ့အကြောင်း EU အကြီးတန်းတန်တမာတယောက်ကပြောဆိုထားပါတယ်။မြမနိုင်ငံမှာပြီးခဲ့တဲ့နှစ် February လစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျပ်တဲတွေကိုဖြစ်ရှင်းဖို့ဤရနိုင်ငံဒီခါမှာခင်ဗျာအာဆီယံကဘုံသဘောတူညီချက်900ချမှတ်ထားပေမဲ့အကောင့်ထဲမဖော်နိုင်ပဲဖြစ်နေတာကိုဝိုင်းဝန်းဖြစ်ရှင်းဖို့လိုအပ်ကြောင်းအာဆီယံဆိုင်ရာ EU သံမကြီး Igor Drasman ကကိုးကားပြီးတော့ Channel 2 Asia သတင်းကိုပြောခဲ့တာပါအသင်းဝင်နိုင်ငံတွေကြားမှာမဆွတ်ဖက်ရေးမူချထားပေမဲ့အာဆီယံအသင်းဟာမြမအရေးဖြစ်ရှင်းရမှာခိုင်မာတဲ့ယက်တီချက်ရှိကြောင်းလည်းပြောပါတယ်ဘုံသဘောတူညီချက်တွေကိုလိုက်နာဖို့ပြက်ကွက်တဲ့ဆိုပြီးအာဆီယံအသင်းကမြန်မာဆက်အနာပိုင်တွေကိုအာဆီယံအဆင့်မြင့်အစည်းအဝေးတွေမှာမဖိတ်ဖို့ဆုံးဖြတ်ထားခဲ့ပါတယ်
။အိန္ဒိယနိုင်ငံအနေနဲ့မြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမယ်ဆိုရင်မြန်မာရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုထိရောက်မှုအားနည်းအောင်လှုပ်လိုက်သလိုဖြစ်သွားနိုင်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမော်စဒီကသတိပေးလိုက်ပါတယ်။အိန္ဒိယနိုင်ငံရဲ့ဆုံးဖြတ်ချက်ကြောင့်အာဆီယံရဲ့ကြိုးပမ်းမှုတွေအားနည်းသွားနိုင်တယ်ဆိုတာကိုအိန္ဒိယနိုင်ငံသားရေးဝန်ကြီးကိုသူပြောဆိုခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံတို့ The Hindi သတင်းစာကိုကိုကသတင်းစာကိုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာဖြစ်ပါတယ်။အိန္ဒိယပါဝင်တခြားနိုင်ငံတွေဟာမြန်မာနိုင်ငံရေးမှာမတူကွဲပြားတဲ့နည်းလမ်းတွေကိုရွေးချယ်မဲ့အစားအာဆီယံရဲ့မူဝါဒအပေါ်လေးစားဖို့လိုတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။မြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ပြီးသက်ဆိုင်ရာအဖွဲ့အစည်းတွေကြားဆွေးနွေးအဖြေရှာနိုင်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအဓိကထားတဲ့အာဆီယံရဲ့ ဘုံသဘောတူညီချက်၅ရက်အတိုင်းလိုက်နာဆောင်ရွက်ဖို့ကိုလည်းအိန္ဒိယနိုင်ငံကိုအင်ဒိုနီးရှားနိုင်ငံနိုင်ငံသားရေးဝန်ကြီးကတိုက်တွန်းပါတယ်။လက်တွဲဘက်နိုင်ငံတွေအနေနဲ့အာဆီယံရဲ့ကြိုးပမ်းမှုကိုထောက်ခံမှုလိုပြီးအာဆီယံနဲ့မတူတဲ့နည်းလမ်းကိုသုံးမယ်ဆိုရင်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးအချက်တွေကနေလွတ်မြောက်ရေးကိုထိရောက်အောင်လှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့လည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်
။2015ခုနှစ်ကလေးကယီမန်နိုင်ငံမှာကလေးပေါင်းပေါင်း1000ကျော်ဟာအသက်ခံရဒါမှမဟုတ်အနာတရဖြစ်ခဲ့ကြတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒီဆင်းမှာပဋိပက္ခတဲကိုဆော်ဒီအာရေဗျဥဆောင်တဲ့မဟာမိတ်အဖွဲ့ဝင်ရောက်လာခြင်းကစပြီးကုလသမဂ္ဂစစ်စစ်ခဲ့တဲ့ဖြစ်ရပ်တွေပဲပါရှိတာကြောင့်တကယ်ကိန်းကလန်းကဓာတ်ထည့်များနိုင်တယ်လို့ကုလသမဂ္ဂကလေးများရမုံအဖွဲ့ UNICEF ထုတ်ပြန်ချက်ကပြောပါတယ်ကလေးတွေထောင်ချီပြီးအသက်ဆုံးရှုံးခဲ့ရပါတယ်ကာကွယ်လို့ရနိုင်တဲ့ယောဂါတွေဒါမှမဟုတ်ငါမို့ခေါင်းပါတာကြောင့်ကလေးတွေဟာတိတ်ချပြီးအသက်အန္တရာယ်ဆိုးရိမ်နေရပါတယ်လို့ UNICEF အမှုဆောင်ဒါရိုက်တာကက်တရင်းရက်ဆယ်ကပြောပါတယ်။ဤနိုင်ငံကြောထောက်တော့ခံပေးထားတဲ့ဟောက်တီသဘုံတွေဟာ2014ခုနှစ်နောက်ပိုင်းမှာယီမန်နိုင်ငံရဲ့မြို့တော်ကိုသိမ်းပိုက်ခဲ့ကြတာကြောင့်နိုင်ငံတကာကအသိမှတ်ပြုထားတဲ့အစိုးရကိုထောက်ခံတဲ့ဆော်ဒီအာရေဗျဥဆောင်မဟာမိတ်အဖွဲ့က2015ခုနှစ်အစောပိုင်းမှာလေကြောင်းကစတင်တိုက်ခိုက်ခဲ့တာပါ။ဒီပဋိပက္ခကြောင့်ရင်းမြင်ပြည်သူတွေအထိနာခဲ့ပြီးကမ္ဘာမှာလူသားချင်းစာနာထောက်ထားမှုလိုအပ်တဲ့အဆိုးအဝါဆုံးတိုင်းပြည်တစ်ပြည်ဖြစ်ခဲ့ရပါတယ်။ရင်းမြင်နိုင်ငံလူဦးရေရဲ့လေးပုံသုံးပုံဟာလူသားချင်းစာနာထောက်ထားမှုအကူအညီနဲ့အကာအကွယ်ကိုလိုအပ်နေတယ်လို့ကုလသမဂ္ဂကဆိုပါတယ်
။တရုတ်နိုင်ငံဘေကျင်းမြို့တော်ကဆေးရုံစည်းကမ်းတွေမှာတော့ COVID-19 ရောဂါပိုးရှိမရှိစစ်ဆေးသူတွေတန်းစီနေကြတာကိုဒီကနေ့တနင်္လာနေ့မှာတွေ့ရနိုင်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာအစိုးရအနာဘိုင်းတွေကကိုဗစ်ရောဂါဆိုင်ရာကန့်သတ်ချက်တွေကိုဖြေလျှော့လိုက်ပြီးလူမှုကြာရောဂါလက္ခဏာတွေအမြန်ပြန်ပြီးတော့ပြလာနေတာဖြစ်ပါတယ်။ကိုဗစ်ကံရောဂါစဖြစ်ချိန်ကနေစလို့အချိန်ကာလ3နှစ်ထဲဝင်ရောက်လာချိန်မှာတော့တရုတ်အစိုးရကဒီရောဂါနဲ့လိုက်လျောညီထွေဖြစ်အောင်နေထိုင်မှုတဖြည်းဖြည်းချင်းချိန်ညှိနေတာဖြစ်ပါတယ်။ကိုဗစ်ဆိုင်ရာတင်းကျပ်တဲ့စည်းကမ်းတွေပေါ့နိုင်ငံတော်ဆန္ဒပြနေတာကြောင့်ပြီးခဲ့တဲ့ဗုဒ္ဓဖူးနေ့ကတော့အဓိကကြတဲ့မူဝါဒအပြောင်းလဲတွေပြုလုပ်ခဲ့ပါတယ်။ဒီထဲမှာတော့ကိုဗစ်ကြိုတင်စစ်ဆေးချက်တွေဖြေလျော့ပေးတာတီးသန့်ခွဲခြားကာလကိုအရင်ကထက်အချိန်တော်အောင်ပြုပြင်ပေးခဲ့တယ်လို့ခရီးလူဦးရေ 1.4 ဘီလီယံရဲ့ခရီးသွားမှတ်တမ်းကိုခြေရာခံတဲ့ mobile app ကိုလည်းရပ်ဆိုင်းမှုစီစဉ်နေပါတယ်။အခုလိုဖြေလျှော့ပေးမှုတွေရဲ့တစ်ဖက်မှာလည်းတရုတ်ပြည်ဟာယောဂါလိုင်းအသစ်တန်းကိုကြိုတင်ပြင်ဆင်မှုအားနည်းနေတာကြောင့်နုနယ်တဲ့သူ့ရဲ့ကျန်းမာရေးစနစ်နဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းသွားနိုင်ကြောင်းကိုလည်းအကဲခတ်တွေကထောက်ပြနေပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဒီကုလမြန်မာအမြဲတမ်းကိုစလဲတာမကြီးဦးကျော်မိုးထွန်းနဲ့ VOA တီးတန့်တွေ့ဆုံမေးမြန်းခန်းကိုတင်ပြပေးကြပါမယ်။ကုလသမဂ္ဂမှာမြန်မာကိုစလဲကိုပြန်ပြီးတော့ရွေးချယ်ရမယ့်ကိစ္စအတွက်Credential Committee ဝင်နိုင်ငံအများစုရဲ့ဆုံးဖြတ်ချက်ဟာမြန်မာပြည်သူတွေရဲ့ဆန္ဒနဲ့ကိုက်ညီမှုရှိမယ်ဆိုတာကိုမျှော်လင့်ကြောင်းလက်ရှိကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာအမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါရယ်စစ်ကောင်စီရဲ့အနီးကပ်မဟာမိတ်ရုရှားဘက်ကလက်ရှိတာအမတ်ကြီးဦးကျော်မိုးထွန်းဆက်ပြီးတော့ထားမဲ့ကိစ္စအပေါ်ကန့်ကွက်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုတာအမတ်ကြီးကတုံ့ပြန်လိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးမှာတာအမတ်ကြီးဦးကျော်မိုးထွန်းကိုမဲ့ရင်ချင်းနိုင်ငံတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ရှင်
မင်္ဂလာပါတမတ်ကြီးခုလို VOA ကိုတွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ရပါတယ်ခင်ဗျာဒီကလူကနယူးယောက်ကိုလာပြီးတော့အင်တာဗျူးလုပ်တဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့သိရတာဆိုလို့ရှိရင်ဒီကုလသမဂ္ဂရဲ့ Credential Committee ကနေပြီးတော့ဟိုမြန်မာရဲ့ကိုယ်စားလှယ်ဦးသူတို့ဘသူ့ကိုရွေးချယ်မလဲဆိုတဲ့ဆုံးဖြတ်ချက်အတွက်ဒီနိုဝင်ဘာလ29ရက်နေ့ကပေါ့နော်သူတို့အစည်းအဝေးစလုပ်တယ်လို့သိရပါတယ်ရှင်အဲ့ဒီမှာတကယ်တမ်းသူတို့ decision ပေါ့လေချဖို့ကိစ္စမှာရုရှားဘက်ကပေါ့နော်ရုရှားဘက်ကသဘောမတူဘူးဆိုတဲ့အပိုင်းနဲ့ဒီရုရှားအနေထားတော်တော်လေးသဘောထားတင်းနေအနေထားပေါ့နော်ထုံးစံတိုင်းဒီ credential committee မှာညှိနှိုင်းဆုံးဖြတ်ရမယ့်အပိုင်းမှာအခုချိန်ထိမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ရွေးချယ်ဖို့ပေါ့သူတို့ဟိုဆုံးဖြတ်လို့မရသေးတဲ့အပိုင်းမှာအခုဒီနောက်ဆုံးအချိန်ကြီးဘယ်လိုသိရပါလဲရှင်ဟု
တ်ကျေးဇူးအများကြီးတင်ပါတယ်ဘာပြောပြောဒီအခုအချိန်မှာ credentials ရဲ့ credentials ကိစ္စကဘာပြောလူတိုင်းအများစိတ်ဝင်စားနေတဲ့ကိစ္စလည်းဖြစ်တဲ့အတွက်ကြောင့်ဒီမေးခွန်းမေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဟိုခုနမေးခွန်းထဲမှာပါတဲ့အချက်လက်တွေကတော့ပေါ့နော်ကျွန်တော်တို့ဒီဘက်မှာပေါ့နော်ဥပကျွန်တော်သိတဲ့အချက်တွေနဲ့တချို့အချက်လက်တွေလွဲနေတဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်ပြန်ထောက်ပြခွင့်ပြုပါခင်ဗျာအခုအချိန်ထိတော့ credentials committee က ဟိုသူတို့အစည်းအဝေး formal အစည်းအဝေးသူတို့မလုပ်ရသေးပါဘူးခင်ဗျအဲအခုသူတို့29ရက်နေ့မှာလုပ်မယ်လို့ဟိုသူတို့အရင်ကစီစဉ်ထားတဲ့ဥစ္စာရှိတယ်လို့ကျွန်တော်တို့သိရတယ်အဲဒါပေမဲ့အကြောင်းကိစ္စတစ်ခုကြောင့်သူတို့ဒီအဖွဲ့ဝင်တွေကြားထဲမှာပေါ့နော်အလွတ်သဘောညှိနှိုင်းနေတဲ့ဥစ္စာကမပြည့်ပြတ်သေးတဲ့အနေအထားမျိုးရှိတယ်လို့သိရတယ်ဒါကြောင့်သူက29ရက်နေ့မှာမလုပ်ဖြစ်ဖဲနဲ့အခုဒီဇင်ဘာ12ရက်နေ့ကိုအချမ်းပြင်းရွှေ့ထားတယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့သိရတယ်ပေါ့နော်ဟိုဘာပဲပြောပြောမြန်မာကိစ္စနဲ့အာဖဂန်နစ္စတန်ကိစ္စကတော့မနှစ်မှလည်းကျွန်တော်တို့အတွေ့အကြုံရှိခဲ့ပြီးမနှစ်တုန်းကတော့ဒီဒစီရှင်ကိုတဖားလုပ်တယ်ဆိုပြီးတော့ဆုံးဖြတ်ခဲ့တယ်ပေါ့နော်ဆိုတော့ဒီနှစ်မှလည်းအနေထားတွေကြည့်လိုက်ရင်ဒီတိုင်းပဲဖြစ်နေတဲ့အတွက်ကြောင့်ဘယ်လိုပုံစံမျိုးနဲ့ဆုံးဖြတ်မလဲဆိုတဲ့ဥစ္စာတော့ကျွန်တော်တို့ Credentials Committee အစည်းအဝေးလောက်တဲ့အချိန်တော့ကျွန်တော်တို့စောင့်ကြည့်ရပါမယ
်။ဟုတ်ကဲ့ဒီနှစ်အတွက်ထူးခြားချက်ကတော့အခုရုရှားပေါ့နော်။သူကဒီတစ်ခါမှာသူကဒီယူကရိန်းဘက်ကိုသူကျူးကျော်ထားပြီးတော့ကျူးကျော်တကယ်တဲ့ကိစ္စလေးရှိနေတယ်။အဲ့ဒီခါကျတော့အထူးသဖြင့်နောက်တမတ်ကြီးကိုယ်တိုင်ကလည်းရုရှားအရေးနဲ့ပတ်သက်ရင်ယူကရိန်းကျူးကျော်မှုမှာဟိုကန့်ကွက်တဲ့အမျိုးလဲကန့်ကွက်တာမျိုးပေါ့နော်။တမတ်ကြီးကိုယ်တိုင်လည်းလှုပ်ခဲတာရှိတယ်။အဲ့တော့အခုရုရှားကတမတ်ကြီးကိုဆက်ပြီးတော့ထားဖို့မထားဖို့ဆိုတဲ့အနေထားပေါ့နော်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်ရွေးမဲ့ပိုင်းမှာတစ်ဖက်မှာကျတော့လေသူတို့ကအခုစစ်ကောင်စီနဲ့ကလေတကယ်ကိုသူကရင်းနှီးနှီးနဲ့သူတနိုင်ငံနဲ့လောက်ကိုပဲသူကအတိမတ်ပြူပြီးစစ်ကောင်စီကိုဆက်ဆံနေတဲ့နိုင်ငံဖြစ်နေတော့လေအခုဒီနှစ်ရဲ့ထူးခြားချက်နဲ့သူတို့ဘလို့အလားအလာရှိနိုင်မလဲရှင
်ဟုတ်ကဲ့ကျေးဇူးပါပဲဟိုမနစ်ကနေတော့ကြွားချားတဲ့ဥစ္စာတော့ပေါ့နော်ကျွန်တော်တို့ဒီယူကရိန်းကိစ္စဒီနှစ်ဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းကိုရုရှားကျူးကျော်တဲ့ဥစ္စာစဖြစ်တယ်။အဲဒီကျူးကျော်စစ်ဖြစ်သွားပြီးတဲ့နောက်ပိုင်းမှာယူကရိန်းနဲ့ပတ်သက်ပြီးတော့ပေါ့နော်။ဒီကုလသမဂ္ဂအထွေထွေညီလာခံမှာဆုံးဖြတ်ချက်အဆိုမူကြမ်းနေတင်တယ်။အဲ့ဒီဆုံးဖြတ်ချက်အဆိုမူကြမ်းတွေကိုပေါ့နော်ကျွန်တော်တို့မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့ဟိုဆိုမူကြမ်းတွေကိုထောက်ခံတယ်။ even ကျွန်တော်တို့ co sponsor လည်းလုပ်ခဲ့တယ်ပေါ့နော်။နောက်ပြီးတော့ဒီမင်ကွန်းပြောလို့ရတဲ့အနေအထားတွေမှာဆိုရင်ကျွန်တော်တို့ယူကရိန်းပြည်သူတွေနဲ့တပားသေးရက်တီပြီးတော့ဗောနော်ဒီလိုမျိုးကျူးကျော်တာတွေကိုကျွန်တော်တို့ဆန့်ကျင်နေဆိုတော့ဥစ္စာဘာလို့လဲဆိုတော့မြန်မာပြည်သူတွေလည်းပဲဗောနော်ယူကရိန်းပြည်သူတွေလိုပဲခံစားနေကြရတယ်အဲ့ဒီခံစားနေကြရတဲ့ဥစ္စာကိုလည်းနိုင်ငံတကာသိအောင်ဗောနော်ယူကရိန်းကိုကူညီတဲ့ပုံစံမျိုးမြန်မာနိုင်ငံကိုလည်းကူညီဖို့ဆိုတဲ့ဥစ္စာမျိုးအဲ့ဒီကိစ္စတွေကိုတောင်းဆိုရင်းနဲ့ဗောနော်ကျွန်တော်တို့ယူကရိန်းပြည်သူတွေနဲ့ရက်တီတဲ့အကြောင်းကျူးကျော်စစ်ကိုဆန့်ကျင်နေဆိုတဲ့အကြောင်းအော်ကျွန်တော်တို့မိကုံးလည်းပြောကြခဲ့တယ် resolution နေမှာလည်းကျွန်တော်တို့ထောက်ခံပြီးတော့ကို sponsor လေးလုပ်ခဲ့တယ်ထောက်ခံမယ်လည်းပေးခဲ့တယ်ပေါ့နော်ဒါကြောင့် defector ကတော့ဘာပဲပြောရုရှားရဲ့မြန်မာကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်အထူးသဖြင့်ဒီလို credentials ကိစ္စနဲ့ပတ်သက်ပြီးတော့ထည့်သွင်းစဉ်းစားတဲ့အခါမှာတော့မလဲမသိပါမယ်ဆိုတဲ့ဥစ္စာကတော့ဟိုကျွန်တော်တို့ဟိုတွေးကြည့်စရာတော့မလိုတဲ့ဥစ္စာမျိုးလို့တော့ကျွန်တော်တုံ့တက်ပါတယ်ဒါပေမဲ့မြန်မာနိုင်ငံဒီမိုကရေစီအင်အားစုတွေမြန်မာနိုင်ငံမှာဒီမိုကရေစီလှုပ်ဆောင်မှုတွေကိုထောက်ခံနေတဲ့ပံ့ပိုးနေတဲ့အများအားဟိုကျွန်တော်တို့ဘက်ကရက်တီပေးနေတဲ့နိုင်ငံတွေအများရဲ့ voice ကတော့အတိုင်းအတာတစ်ခုထီတော့ဟိုလွှမ်းမိုးနိုင်တယ်အတိုင်းအတာတစ်ခုထီတော့အများကြောင်လှုပ်ပေးနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်ဟုတ်ကဲ့နောက်ရှစ်ကတရုတ်ရဲ့အနေအထားဘယ်လိုရှိပါလဲရှင
်ဟိုကျွန်တော်တို့အခုဒီပေါ့နော် UN ရဲ့အတိုင်းအတာနဲ့ပဲအဲကျွန်တော်ပြောပြရစီခင်ဗျာအခုဆိုရင်ဟိုမြန်မာနိုင်ငံနဲ့ကိစ္စနဲ့ပတ်သက်လာတယ်ဆိုရင်တော့ Credentials Committee မှာတော့၎င်းပေါ့နော်လုံခြုံရေးကောင်စီမှာတော့၎င်းတရုတ်ရဲ့ဟို voice ကဟိုအများကကြည်နေတယ်အများကနားထောင်နေတဲ့အနေအထားမျိုးရှိတယ်လို့တော့ဟိုကျွန်တော်တို့ပြောလို့ရပါတယ်အခုအနေအထားမှာဆိုရင်တော့တရုတ်အနေနဲ့ဟိုဟိုဘက်ဒီဘက်ကိုပေါ့နော်ဟိုတိတိတသားကြီးရိမ့်ပြီးတော့ရက်တီတဲ့ပုံစံမဟုတ်ဘူးလို့တော့ကျွန်တော်တို့သုံးသပ်ရပါတယ်ပေါ့နော်ဒီအချိန်မှာတော့သူတို့အခြေအနေကိုစောင့်ကြည့်နေတယ်ဟိုနောက်ပြီးတော့သူတို့အမြဲတမ်းပြောနေတဲ့ဥစ္စာရှိတယ်ပေါ့နော်သူတို့ရဲ့ interest ကမြန်မာနိုင်ငံကြီးငြိမ်အေးချမ်းဖို့ဆိုတဲ့ဥစ္စာသူတို့ရဲ့အဓိက interest ဖြစ်တဲ့အတွက်ကြောင့်အဲ့ဒီရဲ့ factor ကိုသူတို့ထည့်သွင်းစဉ်းစားပြီးတော့ဒီအနေအထားကိုသူတို့စောင့်ကြည့်နေတယ်လို့တော့ကျွန်တော်ဒါပုံကိုရအမြင်ကိုပြောတာပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်တမ္မတ်ကြီးအခုလိုမေးသမျှမေးခွန်းတွေကိုဖြေကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုမျိုးဒီကလာရောက်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးမှတမ္မတ်ကြီးဦးကျော်မိုးထွန်းကိုမဲ့ရင်ချင်းနိုင်ငံတည်တံ့တွေ့ဆုံပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတော်ဝန်ကစီးရဲအခြေအနေတွေနဲ့စစ်ပြေးဒုက္ခတွေတွေအနေထားသတင်းတွေကိုစတိုက်တင်ဆက်ပေးကြပါမယ်။စကိုင်းတိုင်းကမ်းမလူမြို့နယ်ကိုးထောင်ဘိုးရွာမှာရှိတဲ့စစ်ကောင်စီတက်ဆွဲထားတဲ့တက်စကန်တစ်ခုကိုဒီကနေ့မနက်တနားီဝင်းကျင်လောက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ကြပါတယ်။အဲ့လိုတိုက်ခိုက်ခဲ့တဲ့အချိန်မှာစစ်ကောင်စီဘက်ကတိုက်ခိုက်ရေးဂျက်လီယင်နှစ်စင်းနဲ့ပြန်ပြီးတော့တိုက်ခိုက်ခဲ့တာကြောင့်ထုတ်ခွာခဲ့ကြရပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကြာဆုံးပြီးတော့၄ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြပေးပါရှင
်ကိုတောင်ဘိုးရွာမှာတက်ဆွဲနေတဲ့စစ်ကောင်စီရဲ့တက်စကန်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဒီကနေ့ဒီဇင်ဘာ12ရက်မနက်တနားရီဝင်းကျင်လောက်မှာတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကမ်ဘလူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စီရေးတာဝန်ခံက VOA ကိုပြောပြပါတယ်ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်ခိုက်ရေးဂျက်လီရင်နှစီးနဲ့တိုက်ခိုက်ခဲ့တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတအူးတေဆုံးပြီး၄ဦးဒဏ်ရာရခဲ့တယ်လို့စစ်ကောင်စီရဲ့တက်စကန်ကိုလည်းမသိမ်းယူနိုင်ခဲ့ဘူးလို့စီရေးတာဝန်ခံကပြောပြပါတယ
်။မနေ့တနင်္လာနေ့လောက်ကစတင်ပြီးပြစ်ခတ်ကြတာပေါ့နော်။၃နာရီ50မှာကျဂျက်ဖိုက်တာရောက်လာဂျက်ဖိုက်တာနှစီး၄နာရီမှာတတိဂျက်ဖိုက်တာရောက်လာတော့ဒါစကန်ရလူရခြင်းကျွန်တော်တို့ဒါအကုန်ကျဖိုင်ရနေတော့အကုန်ပြန်ဆုတ်ပြီးလေ။ဒီဘွဲချင်းကြီးကတော့တော်တော်လေးကိုဘကဒါစခန်းနဲ့ချီကပ်နေပြီနော်။ဒါလက်မတင်လေးတွေကဂျပိုက်တာလာတဲ့အခါကျကျွန်တော်ဘာမှလုပ်မရတော့ဘူး။နောက်အကုန်ရှောင်ရတာသူတို့ရဲ့ဘုံချင်းမအောင်။ဒီဘက်ကတော့ကျွန်တော်တို့ဒါလေးဦးတန်ရရတဲ့တဦးကြဆုံးတော့ PDF တဲ့ကလေး။ကျွန်တော်တို့မှာကစဖန်ပိန်းနဲ့နေသားမှာဒီလေကြောင်းရံအတွက်လေကျွန်တော်တို့အများနဲ့ထည့်တွင်နေရတဲ့အတွက်ဈေးလိုက်မှပါကျွန်တော်တို့ဒုက္ခနဲ့လုံးလုံးမရဘူးနော်အဲ့ဒါတော့ကျွန်တော်တို့ဘက်ကအာနစ်ချက်ပေါ့အဲ့တော့အချိန်ကန့်တဲ့နေ့အလုံးလုံးမှအချိန်အတူအတွင်းမှာဒါပြပြပပလုံးနိုင်လုံးနိုင်မလုံးနိုင်ကျွန်တော်တို့ကဒါကနေတောင်မှဒါလက်လွတ်ခဲ့ရတာဒီလိုမျိုးဖြစ်တာပေါ့နော်
ကူတောင်ဘူမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာကမ်ဘလူမြို့နယ်တဲကကျေးရွာတွေနေနေရှင်းလင်းတွေလုပ်ပြီးကျေးရွာတွေကိုမီးရှို့တာတွေမကြာခဏလုပ်တဲ့အခြေအနေကိုလည်းအခုလိုပြောပြပါတယ
်။သူကထွက်ထွက်ပြီးတော့ရွာတွေအကုန်မီးရှို့တာအဲကူတောင်ဘူတခွင်းလုံးလည်းပြောင်းတလင်းခါသလိုဖြစ်နေ။အိုင်နာရဲမှာဆိုရင်မီးရှို့ခံရတဲ့ရွာရဲ့လို့ရှိမှမရှိလား။အဲတချို့ရွာဆိုရင်ဒါရွာလုံးပြောက်ရွာလုံးပြောက်ကိုဖြစ်သွားတာပဲ။ကျွန်တော်ဒီဘက်ကိုတရက်ဝင်နေဆိုင်ကနေပြီးသွားကြည့်လိုက်မြူးချုပ်ကမထားရဲရွာကိုမရှိသလောက်ပဲ
စစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ကမ်ဘလူနယ်တဲကကျေးရွာတွေကဒေသခံတောင်းတဲ့ချီဟာတောတွေထဲမှာပုန်းခိုနေကြပြီးစကိုင်းတိုင်းအတွင်းမှာလည်းစစ်ဘေးရှောင်တွေဟာတဖြည်းဖြည်းပူပြီးတိုးလာနေပါတယ်ကိုတောင်ဘိုးရွာစစ်စင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီသတင်းပြန်ကြားရေးကတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့စစ်ရှောင်အရေအတွက်တွေကတနည်းထက်တနည်းပိုပြီးတိုးလာနေပါတယ်။စကိုင်းတိုင်းအတွင်းအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကျေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကျေးရွာတချို့လည်းရှိနေပြီးအဲ့ဒီကျေးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။
ဒါကတော့ကိုးတောင်ဘိုးမှာရှိတဲ့စစ်ကောင်စီတပ်ဆွဲထားတဲ့တပ်စခန်းကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်နေကြတဲ့အချိန်မှာစစ်တပ်ကနေလေကြောင်းကနေပြန်ပြီးတော့တိုက်ခိုက်တဲ့တဲ့ကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်က9ရက်တာတိုက်ပွဲအခြေအနေတဲ့ကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသနမ်ဆန်မှာဖြစ်ပွားခဲ့တဲ့9ရက်ကြာတိုက်ပွဲအတွင်းမှာတော့စစ်ဆောင်ပြည်သူ1000ကျော်လောက်နမ်ဆန်မြို့ပေါ်မှာရောက်ရှိနေပြီးတော့တိုက်ပွဲဖြစ်ပွားရဒေသကတချို့ကတော့မိုးမိတ်မြို့နယ်ဘက်ကိုတိတ်ဆောင်သွားကြကြပါရယ်နမ်ဆန်ဘုံပေါ်မှာရောက်နေကြတဲ့သူတွေအတွက်ကတော့လက်တလုံးမှာထောက်ပံ့မှုတွေရှိပြီးတော့စစ်ပွဲကရှေ့ကျလာတဲ့ဆိုရင်အခက်တွေ့နိုင်တယ်လို့ဒေသတွေကူညီပေးနေသူတွေကပြောပါရယ်ပလောင်ဒေသကတိုက်ပွဲအခြေအနေကိုတော့ကိုငင်းချန်းကပြောပြပေးထားပါရယ်
နန်းဆန်မြို့နယ်အတွင်းကတိုက်ပွဲဟာဒီလ9ရက်နေ့ကစတင်ခဲ့တာဖြစ်ပြီးတော့နန်းဆန်မြို့ပေါ်ကိုစစ်ရှောင်တထောင်ကျော်လောက်ရောက်နေသလိုယာနဲ့ချီတဲ့စစ်ရှောင်တချို့ကတော့တောတောင်တွေအတွင်တိမ်းရှောင်နေရပါတယ်။လက်ရှိအခြေအနေတွေကိုနန်းဆန်မြို့ကစစ်ရှောင်တွေကိုကူညီနေသူတူက VOA ကိုအခုလိုပြောပါတယ်။တထောင
်ကျော်နေပြီဖြစ်နန်းဆန်ပြည်ကြီးကမှဖြစ်ဒါကတန်းခုပဲပေါ့နော်တခြားကမ်းတွေရှိသေးတယ်ပေါ့ရတဲ့ကံကိုအရင်ကတည်းကကျောရရှိမဲ့ပေါ်ထဲမှာချချနေတယ်လို့ကအခုပိတ်ပေါ်ချသွားနေတဲ့နေရာမှာလေဒီမိုးမိတ်နဲ့နတ်ဆန်ရဲ့နေနမိတ်ဖြစ်နေတယ်ပေါ့နော်ကျွတ်တော့ဒီမတ်တဲ့ဒီလာတဲ့လူရှိတယ်လို့အချို့တွေကျတော့မိုးမိတ်နဲ့ဆက်ချသွားတဲ့ဟာတွေရှိတယ်ပေါ့နော်
Nansan Miu Yao Sishan Rigo Dita Ocho Ye Puega Usami Kuni Nijangle Kulu Sapio Bare.
ဒီအလုပ်ရှင်းတဲ့အတူအကြီးဦးလေးမာရဒီမှာပတ်ပို့တာရှိမယ်အဲ့ဒါအနေနဲ့တော့ဝယ်မှာဒီအခုလောလောဆယ်နဲ့ဆန်ဇိုင်းကြီးကဒီဖြစ်ရောက်နေတဲ့ကတော့စိုက်ဝင်နေရတော့အဆင်ပြေတလောက်ကိုရှိနေပါတော့
ဒါပေမဲ့မနက်ခင်းချီတော့အဲ့တော့အဆင်ပြေနေမှာဟုတ်ဘူးနော်ဒီအန်အယ်လီတောင်းပလောင်တက်ဖွဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးတားအိုက်ကျော်ကတော့ဒီနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်ဒီနေ့ကတော့တက်ပွဲဖြစ်သွားတာတော့မရှိဘူးအာဒီနေ့အနေနဲ့ဒါမှမဟုတ်ဦးလင်းကကန်နေလို့ကတမနယ်လုံးဒီရဟယနေနေအာဝဲမှာဒီမှာလိုက်ချရတဲ့ဘယ်လိုရှိရတာကိုပြုလို့ပြတော့အဒီနယ်ခွ
တနင်္ဂနွေနေ့ည၈နာရီလောက်ကမိုးမိတ်မြို့နယ်ရေပုံရွာဘက်မှာလည်းနေရာ၃နေရာလောက်မှာလေနဲ့ဘုံကျဲတာတွေရှိခဲ့ကြောင်းနဲ့နန်းစံနယ်မန်တုံမြို့တွေမှာတော့စစ်ကောင်စီဘက်ကဆေးရေးပြင်ဆင်တာတွေရှိကြောင်းလည်းပြောပါရယ်ဒီအန်နယ်လေးဘက်ကတော့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကုန်းတာရွာအနီးကကြေးရွာ၅ရွာကပြည်သူတွေဟာနေရာဆုံးခွာထွက်ပြေးနေရပြီးအနည်းဆုံး၈ဆောင်၁၀၀၀နဲ့၂၀၀
ခြေအနေကိုငြိမ်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ကြိုင်းစိန်ကြီးမြို့နယ်တွေကကြေးရွာ၄ရွာကဒေသခံတချို့ပြန်ပြီးတော့ရောက်ရှိနေကြတဲ့အကြောင်းသတင်းကိုတင်ဆက်ပေးကြပါရစေ။ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်တကွန်တိုင်းကျေးရွာအပါအဝင်ကျေးရွာ၄ရွာခန့်မှလေးခန့်ကနေပြီးတော့မှအိုးရင်ဆွတ်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေကတချို့နေရက်ကိုပြန်လာနေကြပြီလို့ရွာခံတွေကပြောပါရစေ။ဒါပေမဲ့စစ်ကောင်စီရဲ့စီးရေလှုံ့ရှားမှုတွေကြောင့်ဒေသခံတွေမှာအလုတ်ကိုင်းကကောင်းကောင်းမွန်မွန်မလုတ်ကိုင်းနိုင်မဲနဲ့အသက်ဘေးကနေလွတ်အောင်မကြခဏတိမ်းရှောင်ပြီးတော့ပြေးလွှာနေကြရပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုဆက်ပြီးတင်ပြပေးပါမယ်ရှင်။စစ်ကောင်စီတပ်ရဲ့စီးရဲလှုံ့ရှားမှုတွေနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်နိုမာလာကုံပိုင်းမှာကရင်ပြည်နယ်ကြိုင်းစဲကြီးမြို့နယ်တကွန်တိုင်းကျေးရွာနန်းတိုင်းထွန်ကျေးရွာပူလိန်ကျေးရွာစတဲ့ကျေးရွာတွေကဒေသခံပြည်သူတွေဟာအိုးပြစ်အိမ်ပြစ်ဆွန့်ခွာပြီးတော့ပြေးရှောင်နေကြရပါတယ်။လောလောဆယ်မှာတော့အခြေအနေကပြန်ပြီးတော့တည်ငြိမ်စပြူလာတာမို့ဒေသခံတချို့နေရက်ကိုပြန်လာနိုင်ပြီလို့တကွန်တိုင်းရွာခံတအူးကအခုလိုပြောပြပါတယ်
။ကျမတို့ဒီဘက်ရွာကွဲကြတော့နည်းနည်းပြန်လာကြတော့ဘောနော်အားလုံးတော့မဟုတ်ဘူး။တချို့ကတော်ရုံချက်ချင်းထပ်ပြေးလို့ထပ်သွားလို့မရတဲ့လူတွေကြတော့ပြန်မလာကြဘူးပေါ့မျိုးဆွေတွေရှိတဲ့တန်ပြီးဇာတ်တော်မူတော်တို့တခြားဘက်မှာပြောင်းနေကြတယ
်ရွာသူရွာသားတွေနေရပြန်လာနေပေမဲ့လုံခြုံတဲ့အနေအထားတော့မရှိသေးပါဘူးအခြေအနေပြန်ပြီးတော့တင်းမာလာရင်ချက်ချင်းတင်းရှောင်နိုင်မှုအသင့်ပြင်ဆင်ထားကြတယ်လို့ဆိုပါတယ်မင်းညာတို့ကလည်းတခွန်တိုင်းနေမြေရဲစခန်းကနေလက်နက်ငယ်တန်းနေကြရတယ်လို့နောက်ထပ်ရွာခံတအူးကပြောပြပါတယ
်အနေထားတော့ပုံမှန်နေပါတော့ပြန်ဖြစ်နေပေါ့နော်ဒါပေမဲ့အခုဒီဒုနာရင်ဒီနေမြေရဲစခန်းကပဲပေါ့လက်ရှိညာလာတနက်စေဆက်လောက်တနက်ဒီတနက်လက်နှက်ငယ်ပေါ့နော်အဲ့ဒါကြီးပြည့်တယ်နောက် KNU တွေကတော့ဒီရွာထဲမှာရှိနေတယ်ဘာမှတော့မဟုတ်ဘူးလို့ပဲစိတ်ရင်းနေသားမတွေ့ဘူးလူပဲနေနေကြတာတော့တွေ့တယ်ကျွန်တော်ပြောတဲ့လုံခြုံမှုပိုင်းကတော့နေဘူးကလည်းဒီလိုပဲဆိုတော့ဒီလိုပဲပေါ့
စစ်ကောင်စီတပ်တွေဟာနိုဝင်ဘာလ28ရက်နေ့ကနေစလို့မွန်ပြည်နယ်မူရုံမြို့နယ်နဲ့ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်နယ်စပ်ဖြစ်တဲ့အဘိခလဲတကွန်တိုင်းလမ်းကနေအင်အားတော်တော်များများနဲ့စစ်ကြောင်းဆင်းလာတာပါအဲ့ဒီနောက်မှာတော့မူရုံမြို့နယ်အဘိရွာမှာအခြေစိုက်ထားတဲ့အမြောက်တပ်318တပ်ရင်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံပြည်သူတွေအိုးအိမ်ဆွန့်ခွာပြီးတော့ရှောင်တိမ်နေကြရတယ်လို့ရွာခံတွေက VOA ကိုပြောပါတယ်။အဲဒီလိုမျိုးစစ်ကောင်စီဘက်ကစီးရေလှုံ့ရှားမှုတွေကြောင့်ဒေသခံတွေမှာအလုတ်ကိုင်းကောင်းကောင်းမွန်မွန်မလုတ်ကိုင်းနိုင်ပေမဲ့မကြခဏပြေးလွှားနေကြရတယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီဒေသရဲ့အဓိကဝင်ငွေကတော့ရဘာဖြစ်တယ်ဆိုတော့ကျွန်တော်တို့ပြေးနေလွှားနေတယ်ဆိုတော့ခါနှစ်တိုင်းနဲ့မတူဘူးပေါ့။ရောချစ်ရတွေကမရှိဘူး။သွားမယ်ဆိုရင်ဘာမရှိရတော့ဝင်ဝင်မရှိဘူးပေါ့ဝင်ဝင်မရှိတော့နောက်ဆက်တွဲတော့အများကြီးပေါ့ပြောရရင်တော့ဒီသနတ်တန်တပ်ပွဲမဖြစ်ဘူးဆိုတော့စိုးရင်စိတ်ဒီနဲ့ပဲလောပါပြန်ချစ်နေကြရတာပေါ့စိတ်ချလက်ချတော့လည်းမဟုတ်ဘူးပေါ့
ဒေသရင်းကစီးပရိပခအခြေအနေတွေကြောင့်ဒေသခံပြည်သူတွေဟာအကြက်တဲမျိုးစုံနဲ့ရင်ဆိုင်နေရပါတယ်စစ်ကောင်စီတပ်တွေရဲ့စီးလှုပ်ရှားမှုတွေကြောင့်ဒေသခံပြည်သူတွေမှာအလုတ်ကိုင်းကောင်းကောင်းမွန်မွန်မလုတ်ကိုင်းနိုင်မယ်မကြာခဏပြည်လွှာတင်းချောင်နေရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်ရှင်
တကတော့ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်တွေကကြေးရွာလေးရွာကအိုးဝင်စုံကပြင်းနေရတဲ့ဒေသခံပြည်သူတချို့ပြန်လာနိုင်တဲ့အခြေအနေကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်
FACEBOOK.com/VOA/BURMESE ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA အမေရိကန်အသံရဲ့ 2022 ခုနှစ်ဒီဇင်ဘာလ 12 ရက်တနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်လိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11653ညလိုင်းတိုမီတာ32 kHz 963ညတို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ညစင်တိုင်းအထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းညဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းတော့မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ 2022 ခုနှစ်ကုန်ဆုံးလို့ခရစ်မတ်ရာသီရောက်လာပေမဲ့မြန်မာနိုင်ငံတဝန်းကစီးပရိပခါတွေကအရှိန်ရော့မသွားတာကြောင့်စစ်ဘေးတိမ်းရှောင်ပြီးပြေးနေရတဲ့ပြည်သူတွေမှာ ဘာသာရေးခရစ်မတ်ပွဲတော်ကိုဆင်နွှဲနိုင်မဲ့ပုံမရှိပါဘူး။ဒါပေမဲ့လည်းပြည်သူတွေကတော့အေးဂျင့်နဲ့ဘဝအခြေအနေအမြန်ဆုံးရနိုင်မှုစူတောင်းနေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူကတင်ဆက်ပေးထားတာရှုစားနာဆင်ပါရှင်။
လူမျိုးပါတာပေါင်းစုံနှစ်စဉ်နှွှဲပျော်လေးရှိတဲ့ခရစ်မတ်နဲ့နှစ်တကူပွဲတော်တွေကိုပျော်ဝဲရှင်ဝဲဖြစ်ကျင်းပပြီးတော့ဖြတ်တန်းကြမယ်ဆိုရင်စစ်ဘေးတင့်ပြည်သူတွေနဲ့အိုးရင်ဆွန့်ခွာရာသီတွေကိုဆန္ဒထောက်ထားကြဖို့နှိုးဆော်တိုက်တွန်းမှုတွေရှိနေပါတယ်။ပြီးခဲ့တဲ့2022ခုနှစ်ခရစ်မတ်ကာလရုံးကကလင်းငယ်တွေပါဝင်လူအစုလိုက်ပြုံလိုက်မိရှုတက်ဖြတ်ခံရတဲ့ကြားပြည်န
ဒီကြမှာဆူတောင်းဝေပြတာလို့ပဲဒီနေ့ခရစ်မတ်ကိုဖြတ်တန်းဖြစ်လိမ့်မယ်လို့စစ်ရှောင်းတွေကိုအကူအညီပေးနေသူတူကပြောပါတယ်ဒီနေ့ကျတော့လူတွေကပြောပွဲရှင်ပွဲထဲပေါ့နော်ဆိုကိုစိတ်ထဲမှာရှိတဲ့ဟာလောက်ပဲဖျားဝုတ်ပြီးတော့သွားကြမယ်ပုံစံတွေကိုများလိမ့်မယ်ပြောပွဲရှင်ပွဲတော့ကျွန်တော်တို့အမှားတော့မလုံနိုင်ဘူးလုံနိုင်တဲ့နေထားလည်းရှိဘူးအဲ့လိုမျိုးပေါ့နော် လောက်ဖို့လေကျွန်တော်တို့စီစဉ်နေရပြီးတော့ရှိဘူးကတော့အမှမေဆုံးတော့ဆစ်တောင်းကြမလားဘာလို့ကြမလဲအဲ့လိုမျိုးပေါ့ကွာကိုအဲ့လိုမျိုးတွေပဲရှိဖို့ပုံများမယ်ကျွန်တော်ပြောဆိုကျွန်တော်ရင်းနှီးကလည်းတင်ငန်းစာအများကြီးရထားတယ်အိတ်ချဖို့အတွက်ဆစ်တောင်းပေးရလို့ဖြစ်ဖြစ်ပေါ့နော်ဆစ်ရှာပဲနဲ့ဘယ်လိုမျိုးအားရပြသွားဖို့တော့ဟိုရှိကြတော့ပေါ့နော်သူတို့လည်းစိတ်ထဲမှာဒါတန်ရရခဲ့တယ်ဆိ ဖြစ်စဉ်က2022ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာဖြစ်ခဲ့တာပါ။ကလေးငယ်အမျိုးသမီးအမျိုးသားစုစုပေါင်း35ဦးကိုမြန်မာစစ်တပ်ကမိရှုတပ်ဖြတ်ခဲ့တာလို့ဒေသခံကာကွယ်ရေးဖွဲ့တွေဘက်ကထုတ်ပြန်ထားသလိုနိုင်ငံတကာဖွဲ့စည်းချက်ကလည်းဒီဖြစ်စဉ်ပေါ်မှာရှုံချခဲ့ကြပါတယ်။စစ်ရှောင်နေရသူတွေမှာစာဝတ်နေနဲ့ကျန်းမာရေးပိုင်မှာတော်လေးအခက်အခဲရှိနေတယ်လို့သိရပါတယ်။မြို့ပေါ်မှာလည်းနေထိုင်သူမရှိသလောက်အတော်လေးနှေးသွားနေပြီလို့အကူအညီပေးနေသူကပြောပါတယ်။
ဆိုဆိုမျိုးပါတော့နေထိုင်နေတဲ့သူကတော့ရှိတော့ဘူးလို့ပြောခဲ့ရတာပေါ့နော်အကုန်လုံးကဆစ်ဆောင်သွားတဲ့အနေအထားမျိုးရှိရပါတော့အင်းတော့ဆိုတော့ထင်တာပေါ့နော်ကျွန်တော်ဆိုဆိုတဲ့မှာလည်းနှစ်ပတ်ပတ်ကျန်တာပဲဒီအင်းအရင်နေ့ကျွန်တော်ဒီဇင်ဘာမှာဒီခရစ်စမတ်နေ့ရက်မှာပေါ့နော်ကျွန်တော်ဝင်ရှုခံလိုက်ရပြီးရနောက်ပိုင်းမှာတော့တော့ဒါထဲမှာရှိတော့အဲ့လိုမျိုးဖြစ်သွားတယ်အဲ့ဆိုဆိုမျိုးပေါ်မှာဘူးမှမရှိတော့ဘူးအဲ့လိုမျိုးအနေအထားမျိုးဖြစ်သွားတယ်
နှစ်စဉ်ဒီဇင်ဘာလရောက်လာပြီဆိုလို့ရှိရင်နှစ်တကူပွဲတော်ပါဝင်ခရစ်စမတ်ပွဲတော်ဟာလေခရစ်ယာန်ဘာသာဝင်တွေသာမကပဲနဲ့လူမျိုးဘာသာမရွေးအတူဆင်နွှဲပျော်ရွှင်လေးရှိတဲ့ပွဲတော်တစ်ခုပါဒါပေမဲ့လည်းဆက်အနာသိမ်းခါတဲ့မြန်မာနိုင်ငံမှာတော့လက်နက်ကိုင်တိုက်ပွဲတွေကြောင့်မှအုပ်ရင်စွန့်ခွာပြီးတော့ထွက်ပြေးနေရသူတွေဟာဒီအစီအလာတွေကိုပျော်ဝဲရှင်ပွဲဖြစ်ဖြတ်တန်းနိုင်ဖို့ကအတော်လေးလှမ်းဝေးနေပါတယ်လက်နက်ကိုင်နှစ်ဖက်တိုက်ပွဲကြားနေထိုင်နေရတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲဒေသခံတို့ကလည်းဘာသာရေးပွဲတွေနဲ့ပျော်ဝဲရှင်ပွဲတွေကိုပြီးခဲ့တဲ့နှစ်ကလေးကမဆင်နွှဲနိုင်ခဲ့တဲ့ကြောင်းပြောပါတယ်
ကတော့လေအရင်နေ့ကတည်းကပေါ့နော်ဒီအချင်းချုပ်ပဲပေါ့နော်တချို့ဆိုဒီမလောက်ဖြည့်တဲ့နေရာတွေညားပါတယ်ဘာလို့ဆိုဒီ
ဒီကလာနဲ့လည်းမလောက်ဖြစ်ပေါ်တော့ဦးအိမ်ရှင်နေရတဲ့အတူတူတွေများတဲ့အသက်သေးသွားတဲ့ရတဲ့တူတူတွေများတဲ့အသက်သေးသွားတဲ့ဦးအိမ်တွေများတယ်ပေါ့နော်။ဟောအရင်လိုမျိုးကိုယ်အကြီးကျယ်တွေလောက်လို့မရတော့ပါဘူးဒီကလာလောက်လည်းမလောက်နိုင်ကြတော့ပါဘူးပေါ့နော်
။ပြစ်ခတ်တန်တွေနဲ့လက်နှက်ကြီးလက်နှက်ငယ်အတန်တွေကိုနေ့စဉ်နှီးပါးကြားနေရတဲ့ရက်ကပြည်သူတွေဖို့ကတော့နှစ်သစ်မျောလင်းချက်ကတိုက်ပွဲတွေအမြန်ပြီးဆုံးဖို့ပါ။ဒါပေမဲ့လည်းတော်လိုင်းကာလမဖြစ်မနေဆက်ရှိနေမယ်ဆိုရင်လည်းကြုံတွေ့လာနိုင်တဲ့အခြေအနေတွေအတွက်ပြင်ဆင်ထားပါတယ်လို့သူကပြောပါတယ်
။မြန်ချတဲ့မျောလင်းချက်ကတော့ဒီ C0 အမြန်ပြီးဖြေရှင်တာပေါ့နော်။ဒါပေမဲ့ဒီတော်လိုင်းရေးပေါ့နော်မပြီးမရှင်းအဲ့တော့လောက်ရအောင်ပါပဲပေါ့နော်။ပြီးတော့ပြီးဖြေရှင်တာနဲ့အသက်ပြီးသွားတဲ့တီတူတွေလည်းများတယ်ဦးအိမ်ပြက်စီတာလည်းများတာပေါ့နော်အဲ့ဒါဒီရလည်းညနာချင်းဒီနဲ့လည်းဒါလည်းပြစ်ဖြစ်ရမယ်ဆိုလည်းဖြစ်ရတော့မှာပဲပေါ့ဖြစ်ဖြစ်လာတဲ့အခါကျွန်တော်တို့လက်ခံရမှာပဲဆိုဘယ်လိုဆိုအခုတော့ပြောကျွန်တော်တို့လည်းသင်ခံထားတာပြီးရှိပေါ့ကျွန်တော်ဒီကြောင့်နေနဲ့ဆိုလည်းဒီခက်ခိုးလာလဲခိုးလာနိုင်တာပေါ့နော
်ညောင်းစစ်တပ်နဲ့ဒေသခံကာဝေးဖွဲ့တွေကြောင့်မှတိုက်ပွဲပကြခဏဖြစ်လို့ရှိတဲ့ကြားပြည်နယ်ဒေသခေါ်ကင်းဒီဒီမော့ဆူးမြို့မှာလည်းအခုရက်ထဲမှာတိုက်ပွဲတွေဆက်တိုက်ရှိနေပါတယ်တိုက်ပွဲကြောင့်မြို့ပေါ်ကနေအိမ်တွေမှာလူမနေရဲကြတော့ဘဲနဲ့အများစုကစစ်ရှောင်နေရပါတယ်တနက်ကြိုက်တဲ့ဘိုးတွေကြားအသက်လူပြေးနေရတဲ့ဒေသခံတွေမှာနှစ်ဆင်ကျင်းပါလေးရှိတဲ့ဘာသာရေးအစင်လာတွေကိုအချင်းချုံပြီးပဲပြုလုပ်နိုင်နိုင်မယ်လို့ဒေသခံတူကပြောပါတယ
်။ကျွန်တော်ဒီနေ့တက်မှာတော့ဟာပါနော်။အဲအဲတော့လည်းစစ်မှန်တဲ့အရေးပေါ်ရင်တော့တောင်းနိုင်မယ်လို့မထင်ဘူးနော်။အနည်းအချင်းတော့ဘုရားတဲ့ကိုလည်းပေါ်ရင်ကျော်စင်မှုလာတယ်လို့မှန်တယ်ပေါ့။ဒါပေမဲ့ညမချက်အနေနဲ့တော့ဥက္ကဋ္ဌရပဲဆိုရင်တော့ကိုရောအားလုံးမျိုးပြန်ပြန်ကြတာတော့သူ့ရဲ့လိုပြန်လို့ရမယ်အနေနဲ့မရှိနိုင်ဘူးလို့ပြန်တယ်ဟုတ
်ဆစ်ဆောင်နေရသူတွေကတော့သူတို့ရောက်တဲ့အရက်မှာဘာသာရေးပွဲတော်ကိုဆူတောင်းဝတ်ပြုပြီးတော့ပြည်သူအားလုံးငြိမ်းချမ်းဖို့အတွက်ပြုလုပ်တာလောက်နဲ့ပဲဖြတ်သန်းသွားဖို့ရှိတယ်လို့လည်းစစ်ပြေးဒုက္ခတဲ့တူကပြောပါတယ
်ဆစ်ဆောင်စခန်းတော်များတော့အနေအကျဉ်းတော့လောက်ကြမယ်ကြာဘာလို့ဆိုကာရောပါတာကြီးသွားခွဲတခုအနေနဲ့ဆိုတော့လေကျွန်တော်ကမြစ်တော်လည်းမျိုးပေါ့နော်ဆွေးနွေးမှဆူတောင်းဖို့ရှိမယ်။နားလေရောပြည်သူတွေအဲလိုမျိုးဝတ်ဒီကပ်ရဲ့နေနေတဲ့ပေါ်တဲ့သူဆူတောင်းပေးရပါလို့ပြောရှိမယ်လားဟုတ်
။မြန်မာနိုင်ငံမှာအိုးရင်ဆုံခွာထွက်ပြေးနေရသူပေါင်း1.4 million ရှိထားပြီးတော့အဲ့ဒီထက်က1.3 million ဟာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းထွက်ပြေးနေရတဲ့အရေးအတွက်ဖြစ်တယ်လို့ UNOCHA ကထုတ်ပြန်ပါတယ်။တကယ့်မြေပြင်မှာတိုက်ပွဲနဲ့လက်နက်ကိုင်အခြေအနေတွေကြောင့်ထွက်ပြေးနေကြတဲ့စစ်ပီးဒုက္ခတွေရည်တွက်ကတော့ဒီထက်ပိုများနိုင်တယ်လို့အရက်ဖက်အဖွဲ့တွေကခံမှန်းကြပါတယ်။စစ်ပေးရှောက်မှုတွေတဲ့မှာအရွယ်ဆုံးလူမျိုးဘာသာစုံပါဝင်နေပြီးတော့သူတို့ဟာယူရဒလီနဲ့ပေါ်ရော်တွေကိုအရင်လိုဆင်နွှဲနိုင်ဖို့ခက်ခဲနေတဲ့အခြေအနေရှိပါတယ်။ခရစ်စမတ်သချင်းတီဆိုတာဓမ္မသချင်းတွေကိုအတန်ကြီးကြီးဖွင့်တာလူစုလူဝေးနဲ့ပျော်ဝဲရှင်ဘောတွေကျင်းပတာဖျားရှိခိုးကြောင်းတွေမှာမိလှဆင်တာနဲ့ပေါ်ရော်နဲ့ပတ်သက်ပြီးတော့မိသားစုပုံလူမှုကွန်ရက်တွေပေါ်မှာတင်တာမျိုးတွေကိုဒီနှစ်ခရစ်စမတ်ကာလမှာမပြုလုပ်ကြဘူးဘာသာရေးကောင်းဆောင်တွေကမြစ်တရရေးခံကြပါတယ်ခရစ်စမတ်နဲ့နှစ်သက်ကူပေါ်ရော်တွေကိုအိုးရင်ဆွခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုစာနာပြီးတော့ဖြတ်တန်းကြဖို့တိုက်တွန်းနေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ရပါတယ်ခင်ဗျာကျွန်တော်သားညူဦးပါ
မကြခင်မှာ2022ခုနှစ်ကုန်ဆုံးလို့ခရစ်စမတ်ရာသီရောက်လာပြီဆိုတဲ့အတိုင်းပြည်သူတွေဟာအေးချမ်းတဲ့ဘဝအခြေအနေတွေကိုရနိုင်မှုဆူတောင်းနေကြတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းတော်မှတ်စုကိုကိုသားညူကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာမော်တော်ကားတင်သွင်းမှုကိုတစ်နှစ်နီးပါးကြာပိတ်ပင်ထားပြီးတဲ့နောက်အခုတော့လျှက်စစ်ကားကိုတီးတန့်တင်သွင်းခွင့်ပြုမယ်ဆိုပြီးတော့ကြေညာလိုက်ပါတယ်တင်သွင်းခွင့်လျှောက်ထားတဲ့ကုမ္ပဏီက26ခုရှိပါတယ်အများစုကတော့တရုတ်လျှက်စစ်ကားတွေတင်သွင်းဖို့ဒါမှမဟုတ်ရင်လည်းပြည်တွင်းမှာပဲထုတ်လုပ်ဖို့ရှိနေပါတယ်ပြည်တွင်းလျှက်စစ်ကားတင်သွင်းအသုံးပြုရေးအစီအစဉ်ကဖြစ်နိုင်ခြေရှိသလားအခက်အခဲတွေကရောဘာတွေပါလဲဆိုတာကိုဒီသတင်းမဲ့ရဲ့စီးပွားရေးခဏမှာမတ်သိန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
လက်ရှိကတော့ကျွန်တော်ကဒီကျွန်တော်ဒီမှာအခုဆွေးနွေးနေရတော့ဒီတေယုတ် brand လေးရှိပါတယ်။ဒိနီယာတော့ကျွန်တော်မပါပါဘူး။ဟု
တ်
ကဲ့။ဒီကိုကျွန်တော်ကိုယ်တိုင်လည်းဒါ BYD ဆိုတဲ့ဒီမှတ်တေယုတ်မှတ်သိကိုတင်သွင်းလို့တော့ကျွန်တော်ဆောင်ပြေးနိုင်ဆောင်ရနေ။အဲအများစုကတော့ကျွန်တော်ကခုနကတေယုတ်ပါပဲ။ဒီနေရာတော့မရှိဘူးတခြား brand နဲ့လောလောတော့မရှိဘူး
တရုတ်နိုင်ငံထုတ် BYD အမှတ်တံဆိပ်လျှက်စစ်ကားတွေတင်သွင်းဖို့ပြင်ဆင်ထားတဲ့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပြတာပါမြန်မာနိုင်ငံတွင်းကိုလျှက်စစ်ကားတင်သွင်းမှုစီးမြင်တွေကိုကနေဦးစီမံကိန်းအနေနဲ့ စစ်ကောင်စီကနိုဝင်ဘာလ17ရက်နေ့မှာထုတ်ပြန်ထားပါတယ်။2023ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာ31ရက်နေ့အထိကနေဦးစီမံကိန်းအနေနဲ့ခွင့်ပြုမှာဖြစ်ပါတယ်။လျှက်စစ်ကတင်သွင်းခွင့်အတွက်လျှောက်ထားတဲ့ကုမ္ပဏီ26ခုထိရှိပြီဖြစ်ပြီးတင်သွင်းခွင့်ခွင့်ပြုချက်တော့အတိမပြုရသေးကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ဒီလာတွင်သတင်းစာရှင်းလင်းပွဲမှာပြောဆိုချက်ကိုကိုးကားပြီး Global New Light မြန်မာကဖော်ပြပါတယ်။ဒေါက်တာဆွထွန်းကတော့ခွင့်ပြုချက်အခြေအနေကိုအခုလိုပြောပါတယ
်။တော့လောလောဆယ်တော့အကြမ်းင်းကုမ္ပဏီ26ခုကတော့တင်သွင်းမယ်ထုတ်လုပ်မယ်ဆိုလို့ရှုပ်ထုတ်ထားတယ်ဗျာ။အဲဒီမှာတော့ကုမ္ပဏီအကြမ်းင်းကတော့ဘူဝါဒအနေနဲ့တော့ကုမ္ပဏီကျွန်တော်တို့6ခုလောက်တော့သူတို့ရွေးချယ်ထားတယ်။တင်သွင်းပြုမယ်။ဒါပေမဲ့လောလောဆယ်တော့အသေးစိတ်ကတော့ကျွန်တော်တို့ဟိုဆောင်ရက်တက်ဆိုင်ရာတက်ကုန်ပြီနေတိုင်းဆောင်မနေရဘူး။သူကတင်သွင်းမှုရှိနေတော့ pilot project ဆိုပြီးတစ်နှစ်ပေါ့နော
်။
ဒီလာမဲ့2023ကိုတစ်နှစ်ကို pilot project ဆိုပြီးမှစူပါကူတန်းဝင်ထဏာနဲ့မိထုတ်ပြန်တာရှိ။ဒီ2023မှာတော့ဒါဘာလို့ဒီငွေနိုင်ငံမှာတော့ဒီဘဝမှာဖြစ်စားနေတဲ့ EV ကအများပြတင်သွင်းထုတ်လုပ်တာမျိုးတွေရှိတာမျိုးလို့မြင်ပါတ
ယ်။လျှက်စင်မီမလုံလောက်မှုအခြေအနေဆိုတဲ့မြန်မာနိုင်ငံမှာလျှက်စစ်ကားတွေအတွက်အားသွင်းတဲ့စတေရှင်တွေကအခက်အခဲတစ်ခုဖြစ်နိုင်တယ်ဆိုတာကိုလည်းလျှက်စစ်ကားတင်သွင်းမဲ့သူတွေကတွက်ဆထားကြပါတယ်ဒီအခြေအနေကိုဘယ်လိုဖြေရှင်းဆောင်ရွက်နိုင်ကြရှိပါသလဲ
ကျွန်တော်တို့ဒီမှာလက်ရှိခွင့်ပြုရတဲ့မှာတော့ဒီပေါ်တော့ကဣရိကတင်သွင်းမဲ့တက်ဆင်ထုတ်လုပ်မယ်ဆိုရင်သူက Charge Station မှာဆိုတော့တွဲပြီးလို့ပါ Public Charge Station ပေါ့နော
်အဲ
တာမင်းကတော့ရန်ကုန်မြို့နေပြီးတော့မန္တလေးနဲ့ရန်ကုန်မန္တလေးအမြန်နာမအေးမှာရှိတဲ့ဒီ resting camp တွေမှာ public charging station ပေါ့နော်ဒါတွေကတွဲပြီးတော့မှပါပါတယ်ဘရကုမီတို့ကအကြမ်းကြီးရောကားဗန်စီတွေ့ရင်ဒီ public charging station ဘယ်နှခုကားဝင်ယူပြီးဒီဆောက်ပေးရမယ်ဆိုတဲ့ချက်လည်းပါတယ်အဲ့တော့ကျွန်တော်ကတော့တပြိုင်တည်းပေါ့နော်ဒီလာမယ့်2023မှာတော့ဘရကတင်လဲနဲ့ EV ကားတင်လဲနဲ့ထုတ်လုပ်တယ် public charging station ဆောက်မယ်ပေါ့တပြိုင်တည်းတော့ဖြစ်လာအဲ့တခုပဲပေါ့ကျွန်တော်တို့တိုင်းကြီးမှာမေးစရာရှိတာပေါ့နော်အလတ်ရင်းနဲ့ပတ်သက်တဲ့အခါကျရင်ကျွန်တော်ကမထည့်ချဲရှိတယ်။ဘူတော်ရမများလည်းဒါနဲ့ပတ်သက်ပြီးတော့ထောက်ပြလက်ဆင့်ပြီးနေတဲ့ဘယ်လိုလုပ်မလဲပေါ့နော်။ဟု
တ
်ကဲ့။အဲကျွန်တော်ကတော့ဒီလက်ရှိလည်းလက်တွေ့နည်းထက်ချဲရှိတော့ဒီ alternative အနေနဲ့ဆိုလာလိုဟာမျိုးပေါ့ကျွန်တော်တို့ charging station မှာထည့်သွင်းမှုပေါ့နော်။ဒါလေးရောကျွန်တော်တို့စဉ်းစားနေ
။လက်ရှိမှာတော့မြန်မာနိုင်ငံတွင်းကလျှက်စစ်ကားတင်သွင်းသူတွေကတရုတ်ထုတ်လျှက်စစ်ကားတွေကိုအဓိကတင်သွင်းကြဖို့ရှိပြီးတချို့ကတော့ပြည်တွင်းမှာအရင်ကရှိခဲ့တဲ့ကားတက်စင်နဲ့စက်ယုံတွေမှာတက်စင်ထုတ်လုပ်နိုင်ဖို့လည်းရှိမှန်းထားကြပါတယ
်။ကျွန်တော်များများတော့ကျွန်တော်တို့ကိုယ်တိုင်လည်းကားထုတ်လုပ်တဲ့စက်ယုံရှိရတယ်။ဒီကကျွန်တော်တို့လည်းကားထုတ်လုပ်ဆက်ထုတ်နေအခုအဲစက်ယုံတွေကအင်းတို့ပါမယ့်နေရာတော့ဒီအင်ဂျင်ကားတွေတင်သွင်းမှုထုတ်လုပ်မှုခက်ခဲရှိတော့ဒီ EV ကားကိုတောင်းထုတ်မယ်ဟာပေါ့နော်။ကျွန်တော်များများအဲ့ပုံစံမှာတော့တင်သွင်းအောင်ထုတ်လုပ်တာကတကယ်လည်းလုပ်မှာကျွန်တော်ကငွေရှိသားပြီးသားစက်ယုံတွေပစ္စည်းတွေရှိတယ်။အဲဒီမှာတချို့စိတ်ပိုင်းနေကြောင်းလက်တက်ဆင်လိုက်ရုံနဲ့ modify လုပ်လိုက်ရုံနဲ့ကျွန်တော်က EV ကားကိုထုတ်လုပ်နိုင်တယ်ဖြစ်တဲ့ကြောင့်ပေါ့ကျွန်တော်ကနှစ်ခုတည်းစလုံးကိုဒီကနေ့ထုတ်လုပ်မယ်လေ့ထားပ
ါဒါကတင်သွင်းရောက်ချလူသူတွေရဲ့အစီအမံဖြစ်ပါတယ်တယ်ယူပို့ဆောင်ရေးလုပ်ငန်းရှင်ဒေါ်တင့်တင့်လွင်ကတော့လျှက်စစ် bus ကားတွေကိုသူမရဲ့ရန်ကုန် water bus line တွေနဲ့ချိတ်ဆက်နိုင်ရေးမျှော်မှန်းဆောင်ရွက်နေသူဖြစ်ပါတယ
်စီစဉ်လုံးရှာပါတယ်နောက်ပြီးတော့ partner အစ်တီအတိုင်းတို့ကမ္ဘောဒီးယားတို့မှာ partner အစ်တီထပ်ရရှိတဲ့အတွက်အခုသူတို့နိုင်ငံတွေမှာပါစပြီးအသုံးပြုနေ EV bus ပေါ့သူတို့ EV bus တွေ EV charging station တွေနဲ့ဒီ EV bus တွေကိုမြန်မာပြည်ကိုအဲသူတို့တင်ပို့ဖို့ကိုရီးနဲ့ collaboration လုပ်ဖို့ပြောထားတာရှိတယ်ပေါ့နော်အဲကြတော့သူတို့ရဲ့ EV bus တွေကိုမိတ်ဆက်အနေနဲ့ရန်ကုန် water bus ရဲ့ jetty တွေနဲ့ချိတ်ပြီးတော့မြို့ထဲတွေမှာဒါဒီပြေးဆွဲသွားမယ်ဆိုတော့အဲလာမယ့်ဟိုပါပေါ့ near future မှာလာမယ့်အနာဂတ်မှာဆိုလို့ရှိရင်အဲ့ဒါမျိုးတွေကိုတော့ကိုယ်လည်းစီစဉ်နေတယ်
ကားတင်သွင်းခွင့်တနည်းနည်းပါရနာထတဲ့ပြည်တွင်းကားစီးကွက်မှာတော့အခုလျှက်စစ်ကားတွေတင်သွင်းခွင့်ကိုစိတ်ဝင်စားနေကြပါတယ်ဈေးနှုန်းအနေနဲ့ကတော့ဓာတ်ဆီဒီဇယ်ကားတွေထက်ဈေးသက်တာဖို့မရှိဘူးလို့လည်းဒေါက်တာဆွထွန်းကပြောပါတယ
်ဓာတ်ဆီဒီဇယ်ဝယ်ရတာပဲတက်တာ initial cost ကတော့အခုကြီးကျွန်တော်တို့ပုံမှန်လူတွေကကားဆိုရင်ဒီ great pay မှာကြိုက်တယ်ဒေါ်နယ်ကတိုင်းမိရတာဝင်ဝင်နေဆိုရင် great မဆုံးမကြိုက်ဘူးနော်အဲ့တော့ great pay တဲ့ကားဆိုရင်တော့ဒေါ်လာ2000ကျော်ရှိတယ်။လက်ရှိငွေဈေးနဲ့ဆိုရင်အကြမ်းရင်း600 900လောက်မှာရ။ဒါကြို့နောက်ပိုင်းတော့ကျွန်တော်လည်းစဉ်းစားလာတယ်။နေနေကြီးပြီပေါ့နော်။ဒါကြို့ပြည်သူလက်ခံတာနေနေကြီးပြီ။ဒါဆိုတော့ဒေါ်လာ1000ကျော်နဲ့ရ။ဆိုတော့သူကအကြမ်းရင်းကတော့လက်ရှိနေထားမှာတော့ငွေဈေးပေါ်မူတည်တာပေါ့နော်။
တော်လာသေးတယ်ပဲကျွန်တော်ကုတ်လို့ပြီးတော့ဒီဘက်မှာဘာမှမနေတင်အောင်မှဖြစ်တော့ပုံမှန်ဟုတ်သေးတဲ့ကားရီကတော့နှစ်ပေါင်းကျော်ရှိတယ်လေကြိုက်ဒီအကျိုးပြုလို့ crossover ကားရီကတော့ဒေါ်လာ3000ကျော်ရှိတယ်တော့တွားမဲ့ကွာဝေးရတယ်များတော့ဒီကီလို400လို့500လို့600လို့ဒီရနေတဲ့နေထိုင်မျိုးရှိတာပေါ့နော်အဲဈေးကတော့အကျဉ်းချင်းဒေါ်လာ2000ကျော်ကနေစပြီးသွင်းမှုလုပ်ကြထုံးနေကြပါ
မြန်မာနိုင်ငံမှာပြည်တွင်းလျက်စစ်ကားတင်သွင်းအသုံးပြုနိုင်ရေးအစီအစဉ်ဖြစ်နိုင်ခြင်းနဲ့အခက်အခဲတွေကြောင့်ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်တိန်ဂီထိုက်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့တက်တက်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့အတန်တွေကိုကွယ်ပြောက်မသွားအောင်ဘလို့နီးလန်းနေနဲ့တိမ့်စီထားတယ်လဲဆိုတာကိုတင်ဆက်ပေးထားတာပါ။အပြောင်းလဲမြန်ဆန်နေတဲ့ကဘာကြီးမှာဒီကနေ့ကြားရတဲ့အတန်တွေနောက်မှကွယ်ပြောက်သွားနိုင်တာမို့လို့အတန်တွေကိုတင်းစီထားလို့ရနိုင်အောင်လို့ဗြိတိန်နိုင်ငံကအတန်ပိုင်းကျွမ်းကျင်သူတူကစူးစမ်းနေပါတယ်။ဒီကနေ့အတွက်စမ်းသစ်နေပေမဲ့နောက်မှမကြားရနိုင်တော့မယ့်အတန်တွေကိုဘလို့နီးလန်းအနေနဲ့စုဆောင်းတင်းစီနေပါသလဲဆိုတာကိုမဆုမျက်မုံကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားတာရှုစားနာစင်ပါရှင်။
နေ့ခင်မှာတုံးနေကြတဲ့ခေတ်ရှိပြေးစမတ်ဖုန်းတွေမပေါ်ခင်ကဒီ Nokia လက်ကင်ဖုန်းမျိုးကကမ္ဘာမှာခေတ်ရှိအပြေးဆုံးနောက်ဆုံးပေါ်လက်ကင်ဖုန်းဖြစ်ခဲ့တာပါ Nokia ဖုန်းရဲ့ဖုန်းတန်ကအဲ့ဒီအချိန်တုန်းကတိတ်ကိုစမ်းတက်တဲ့အတန်ဖြစ်ခဲ့ပေမဲ့ဆယ်စုနှစ်ပိုင်းအကြာအခုအချိန်မှာတော့မကြရသလောက်ပြောက်ွယ်သွားပါပြီအဲ့လိုတစ်ချိန်မှာခေတ်စားခဲ့ပြီးတဖြည်းဖြည်းပြောက်ွယ်နေတဲ့အတန်တွေကိုဗြိတိန်နိုင်ငံကအတန်ပိုင်းကျွမ်းကျင်သူအမှုပညာရှင် Stuart Fox ကထိမ့်သိမ်းနိုင်ဖို့စ조사နေပါတယ်တစ်ချိန်လုံးကဗြိတိန်မှာဆက်သွယ်ရေးအတွက်တိတ်ကိုအရေးပါခဲ့တဲ့ Red Phone Box အနီရောင်ဖုန်းရုံတွေဆိုလဲအခုဆိုရင်လန်ဒန်မြို့မှာရှာမရှာဖြစ်နေပါတယ်လူတိုင်းဒီပါ Smart လက်ကင်ဖုန်းသုံးနေကြတဲ့ခင်မှာဒီဖုန်းရုံတွေကိုအမှတ်တရဓာတ်ပုံရိုက်ခြင်းနဲ့ကမ္ဘာလဲခီးတယ်တွေပဲစိတ်ဝင်စားကြပါတော့တယ်အကျွေးစေးထက်သုံးရတဲ့အနီရောင်ဖုန်းရုံတွေကဖုန်းခေါ်တန်တွေမကြားရသလောက်ဖြစ်သွားပြီမို့ဒီအတန်တွေကိုထိမ့်သိမ်းထားနိုင်ဖို့စူးစမ်းနေတာဖြစ်တယ်လို့ Stuart Fox က AFP သတင်းဌာနကိုပြောကြားခဲ့ပါတယ်.
You think about there were hundreds of years during which the sounds of horses' hooves and bells and blacksmiths and that kind of thing.
ဟင်းခွာတန်တွေ၊ခေါင်းလောင်းတန်တွေ၊ဗဘဲဘူကအတန်တွေလိုမြို့အဖြစ်ပုံဖော်တဲ့အတန်မျိုးတွေကိုနှစ်ပေါင်းရာနဲ့ချီအောင်ကြားခဲ့ကြဘူးပါတယ်။အဲ့ဒီနောက်ဆက်မှုတော်လှန်ရေးကြီးပေါ်ပေါက်လာတဲ့အခါမှာလည်းတော်တော်လေးအချိန်ကြာခဲ့ပါတယ်။အဲ့ဒီအတန်တွေအခုမရှိတော့ပါဘူး။အခုဆိုရင်ကြားနေကြအတန်တွေက3-4နှစ်လောက်ပဲခံနေထင်ပါတယ်။တဖြည်းဖြည်းနဲ့ခင်မရှိတော့တဲ့အတန်တွေဖြစ်သွားပါတယ်။တချို့လူမှုကွန်ရက်တွေကအချက်ပေးတဲ့အတန်မျိုးတွေ၊ဖုံးမီတဲ့အတန်မျိုးတွေ၊လျှက်စစ်ကားရဲ့အတန်မျိုးအဲ့ဒါတွေတောင်တစ်နှစ်နှစ်နှစ်ကြာတာနဲ့ဒိတ်အောက်တဲ့အတန်တွေဖြစ်သွားပါတယ်
။အစ်စ်အစန်းတွေဘယ်တော့မှနဲ့မတူအောင်အရှိန်မြန်မြန်ပေါ်နေတဲ့ခင်မှာဒီနေ့ခစ်စားတာကတိတ်မကြခင်မှာပဲပြောက်ွယ်သွားနေတာမို့သမိုင်းမှာအတန်တွေပျောက်ပြတ်မသွားအောင်သူကထိန်းသိမ်းနေတာဖြစ်ပါတယ်။Obsolete sounds ပြောက်ွယ်သွားတဲ့အတန်များဆိုပြီး website စာမျက်နှာတစ်ခုပေါ်မှာဒီအတန်တွေကိုစူးစီးသိမ်းထားပါတယ်
။ Yes so the obsolete sounds project it has just launched and that is I think the world's biggest collection of obsolete and disappearing sounds
obsolete sounds project ကိုစလိုက်တာမကြသေးပါဘူး။ပြောက်ွယ်သွားရမယ့်မကြတော့တဲ့အတန်တွေကိုကမ္ဘာပေါ်မှာအများဆုံးစူးစီးပေးမဲ့ project ဖြစ်မယ်ထင်ပါတယ်။ကမ္ဘာကြီးမှာကြားနေရတဲ့အတန်တွေကအရင်ကထက်ပိုပြီးအရှိန်မြန်မြန်ပြောင်းလဲနေတယ်ဆိုတာကိုမိမောင်းထုတ်ပြချင်တာပါ။အမြင်ပိုင်းတဲ့စာရင်အကြကိုအာယုံဆိုင်မှုပိုနေကြတယ်ထင်ပါတယ်အခုခေတ်ကကကြားရာထက်မြင်ရတာကပိုးပြီးတော့လွှမ်းမိုးနေတဲ့အခြေအနေဖြစ်နေတာပါစာကြည့်ရိုက်တွေလိုမှတ်တမ်းတင်သိမ်းထားတဲ့နေရာတွေမှာကလွဲလို့ယဉ်ကျေးမှုအတွက်အရေးကြီးတဲ့အတန်တွေအရေးကြီးလာနိုင်တဲ့အတန်တွေကိုသိမ်းဆီးထိန်းသိမ်းထားဖို့ခက်ခဲပါတယ
် Obsolete Sounds webpage က Cities and Memory ဆိုတဲ့ website ပေါ်က online စာမျက်နှာတစ်ခုဖြစ်ပါတယ်အဲ့ဒီ Cities and Memory ဆိုတဲ့ website ပေါ်မှာလည်းနိုင်ငံပေါင်း100ကျော်ကအတန်ပေါင်း 9,000 ထက်မနည်းကိုနားထောင်နိုင်ပါတယ်။မြန်မာနိုင်ငံကအတန်တွေအပါအဝင်မူလဖမ်းယူထားတဲ့အတန်တွေနဲ့အဲ့ဒီအတန်တွေပေါ်မှာအတန်ပိုင်းဆိုင်ရာအမှုပညာရှင်တွေကထပ်ဆက်ဖန်တီးတဲ့ remix အတန်တွေကိုနှိုင်းရှင်နားထောင်နိုင်အောင်လို့လုပ်ပေးထားတာပါ။အဲ့ဒီ website ပေါ်ကအတန်တွေအားလုံးကို British စာကြည့်လိုက်က digital နည်းနဲ့မှတ်တမ်းတင်သိမ်းဆည်းထားပေးပါတယ်။
So the sounds that are collected, they are all added to the Cities of Memory archive, so they all live on a sound map on citiesofmemory.com, and that covers 110 countries.
အခုဒီကိုကဘာမှအကြီးကျယ်ဆုံးအတန်တွေစုစည်းထားတဲ့ပရောဂျက်တစ်ခုဖြစ်နေပြီထင်ပါတယ်ဗြိတိသျှစာကြည့်လိုက်ကလည်းကျွန်တော်တို့စုဆောင်ရသမျှအတန်တွေအားလုံးကိုဒီဂျစ်တယ်အသွင်နဲ့မကြခင်ကစပြီးတော့မှတ်တမ်းတင်သိပေးနေပါပြီဝက်ဘ်ဆိုက်ပေါ်တင်ပေးသမျှအတန်တွေကိုနောက်လာနောက်သားတွေကြားဖို့အတွက်ရေရှည်ထိမ့်သိမ့်ပေးတဲ့နည်းလမ်းကောင်းဖြစ်ပါတယ်မော်စကိုရိုက်တဲ့အတန်လက်နေဆက်ရိ
ကက်ဆက်ဖွင့်သံ၊ဗီဒီယိုဂိမ်းဆက်ဖွင့်သံစတဲ့တစ်ချိန်ကနည်းပညာပိုင်းရှေ့ပြေးခဲ့တဲ့ဆက်တွေရဲ့အတန်တွေကိုလည်းကြားနိုင်ပါရယ်။ဟောရင်တုန်းကလူတိုင်းသုံးခဲ့ကြတဲ့ခေတ်မီပစ္စည်းတွေကအခုတော့သမိုင်းဆာမျက်နှာမှသာကျန်ခဲ့ပြီးမျိုးဆက်သစ်တွေမသိကြတော့တာမို့အဲ့ဒီပစ္စည်းတွေရဲ့အတန်တွေကိုပြန်ရှာသိမ်းနိုင်ဖို့အရေးကြီးတယ်လို့သူကထင်ပါရယ်။
Yeah, I mean, I'm really interested in sound, and I think, you know, the response to the project has been remarkable over the course of the last 5 or so years.
But then we go to our immigrant segment, and I think that we're going to talk about the project of our project. We're going to talk about the project of our project. We're going to talk about the project of our project. We're going to talk about the project of our project and we're going to talk about it. အတန်တွေဆိုတာကျွန်တော်တို့နဲ့နေ့စဉ်ရင်းနှီးနေတဲ့အရာဖြစ်ပြီးအရေးတည်ယူလို့တံပိုးထားတဲ့မှာလေမြောက်ကိုရီးယားကပဲဖြစ်ဖြစ်ဘာလီကျွန်းကပဲဖြစ်ဖြစ်ကမ္ဘာတဝန်းကပေးပို့လာသမျှအတန်တွေကိုကျွန်တော်သိမ်းထားပါတယ်အတန်တွေဖမ်းယူပေးတဲ့ကမ္ဘာတစ်ဖက်ချမ်းက
စစ်ပွဲတော်ကာလအတွင်းအင်မြူရော်တွေကအပြင်ဆင်တွေကိုလာကြည့်သူ9000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်အဲ့ဒီထဲမှာအဲ့နဲ့ဖွဲ့စည်းပုံဥပဒေကို
ကြောင်လဲမြန်ဆန်နေတဲ့ကဘာကြီးမှာဒီကနေ့ကြားနေရတဲ့အတန်တွေနောက်မှကွယ်ပြောက်သွားနိုင်တာမဟုတ်လို့အတန်တွေကိုသိမ်းဆည်းထားနိုင်အောင်ဗီဒိန်ကအတန်ပိုင်းကျွမ်းကျင်သူသူဦးကစ조사နေတဲ့အကြောင်းဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမတ်စုမြင့်မုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့မဲရီတနာကျော်တင်ဆက်ပေးထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မကြခင်မှာကုန်လွန်တော့မယ့်2022ခုနှစ်အတွင်းထွက်ခဲ့တဲ့ရုပ်ရှင်ကားတွေထဲမှာတော့ Top Gun ကအကောင်းဆုံးရုပ်ရှင်လို့ NBR ရုပ်ရှင်အကဲဖြတ်အဖွဲ့ကရွေးချယ်လိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ Avatar ရုပ်ရှင်ကားတစ်မိတ်ဆက်ပွဲကျင်းပပြီးသွားပါပြီဒီလိုမျိုးကမ္ဘာတစ်လွှားကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတိုးတိုးထွားထွားတွေကိုစူးစီးပြီးတော့တက်တက်ရောက်သတင်းလွှာအစီအစဉ်မှာမဲရီတနာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရည်ချင်းမှုရည်စည်းမှာခေတ်စားနေရတဲ့ဖြစ်ပေါ်ကျော်ကြားသူတွေအမှုပညာလောကကသတင်းတူတူပါ යි ကိုတက်တက်ရောင်တွေမှာပြောပြပေးသွားပါမယ်ကျမအေးတန်ကကြောပါမကြာခင်ကုန်ဆုံးတော့မဲ့2002ခုနှစ်ထဲမှာထွက်ခဲ့တဲ့ Hollywood ရုပ်ရှင်ကားတွေတဲ့ Top Gun Maverick ရုပ်ရှင်ဇာတ်ကားကအကောင်းဆုံးရုပ်ရှင်ကားအဖြစ်နဲ့ National Review Board NRB ဆိုတဲ့အမျိုးသားရုပ်ရှင်သုံးသပ်ရေးဘုတ်အဖွဲ့ကကြီးညာလိုက်ပါတယ် NRB ဘုတ်အဖွဲ့ကရုပ်ရှင်စိတ်ဝင်စားသူတွေပညာရှင်တွေနဲ့တသက်ဖွဲ့ထားတဲ့အဖွဲ့ဖြစ်ပြီးတော့တခြားရုပ်ရှင်အမှုပညာဘာအဖွဲ့အစည်းနဲ့မှချိတ်ဆက်ပတ်သက်မှုမရှိပေမဲ့လေသူတို့အဖွဲ့ကဒီဇက်ကောင်းကို2002ခုနှစ်အတွင်းအကောင်းဆုံးရုပ်ရှင်လို့ရွေးချယ်လိုက်တာကဒီရုပ်ရှင်ကရရှိထားတဲ့အောင်မြင်မှုတွေမှာတွားပြီးတော့ထပ်ဆင့်ဂုဏ်ပြုမှုဖြစ်ပါတယ်ဒီရုပ်ရှင်ကတစ်ကမ္ဘာလုံးရုံတင်ဝင်ငွေဒေါ်လာတန် 1,500 ရရှိထားပြီးတော့အကယ်ဒမီဆုတွေတည်ကျိုဆင်းမှာပါဝင်ခဲ့တာလည်းဖြစ်ပါရဲ့။ Top Gun မင်းသား Tom Cruise ကလည်းရုပ်ရှင်ထုတ်လို့ရေးထူးချွန်မှု Adra Chimene, David O. Selnit, Tujun Su, Chimene Kayamelo, Producer Guild, Suchimene Puega Jinavari. February Lama Sugo, Chimene Mapipio, Disuga, Wayne Minaji, Tom Cruise Adre, a good account, Supe Yadima, Patamauzon Yare, Adika Suji de Kupsipalime. Mina Tom Cruise go Yoshin de Yosam Pipe, Luri Boti Javi Mele, Duga, Yoga Nitone Niva, Tangoya Kuze Takunitega, Yoshin Sakari go Tolo to Loni Gerava. Mission Impossible Yoshin and Samari. Tigang are Tepida Chauka. Now Broku, Natana Setone, Natana Seliruma Treme. Mission Impossible, Konagam Yone, Shikam Yak, Garopi. Tuba with the Yosane, Vanilla Sky, The Last Samurai, Dubka, Mavri is a Garugule to Tolo Dava. Tuma Pawene Yoshin is a Garugo, Tolo to Lodale Shivari. Mina Tom Cruise car, the Yosama, the Pagang at Dodolo, Yoshin Tolo Ye by Male, Deco Dawaino, Producer Gil Suchimi, Poye, Okatariga, Jinja Jetopia Mari, Suchimi and Buegura, Fabiola, Nasanga Yenima, Los Angeles Muga, Beverly Hilton, Hotema, Jimba Map Separi. Hollywood Namejo director James Cameron, Yakubio, Namejo Mina Minami Ripsite, Sam Walton Nene. Zoe Saldana Rubawin, the Yosan Tare, Avada, the Way of Water, Zaka, Mesa Puegura, Dizimala Goyenigabe, Dangoriana, and Solnurama, Zimba Doraba. I have seen Mama, Zimbare, the Yoshi Mesa Puegura, Zakama Bawin, the Yosan Tare, Mina, Minamiri, Yau Labio, Pieta de Wanda, Aya, Sanjo, No Sakevai, Dangoria Pieta, Iu Lingasui. Do Yoshi Nemari Nimbure Yosa Nego, a Pima Nia or two one Tawai, look Yawai?
Nobu, voice of girl. The pale wind is a chicken chum on the day.
Mina Minami, Yango Toda, look Yodava. The town go good in my young team, Piata get it. Avada Mui, Patama Yoshi, Sagaga. The Gavalo Piata when we dollar than the town Shia, Yashi Gerawa. I could treat the Avada, the way of water, Yoshi Muro. Tizabala sets how Yenima, Nangador of Yama, young team, Sipari.
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
us. See, that's how they know I see single. Radio ma, a person, Danila, and Yanni, in our net, I see cinema, totally being evaluation. ဒီတဲ့လောက်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေဆိုရင်ရုပ်မြင်သံကြားမှာစနေည9:00နဲ့
မယေးသနာကျော်အစီအစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလောက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ဖြန်အင်္ဂါမနေ့ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ကျမတို့ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သ
Ukraine tabra ga tya mya da le yin yin ya shi aw phwin tha la go American tabra Joe Biden ga chu so lai par de tanin ngulei le ga Ukraine tabra Volodymyr Zelensky ne saka pyo kya ma sit da khan ne ya de Ukraine go khai khai ma ma thauk kan jaw that ma pyo so kya de lo aim bi ro ga pyo par de ဥရောပသမဂ္ဂ EU နိုင်ငံသားကြီးဝန်ကြီးတွေကရုရှားပေါ်ပိတ်ဆို့အရေးယူမှုအစ်စ်တွေချပြီးယူကရိန်းရဲ့စစ်တပ်အတွက်ငွေကြေးကူညီပို့ပေးဖို့ဒီနေ့တနင်္လာနေ့စီဝေးမှာစဉ်းစားနေကြပါတယ်။ယူကရိန်းအတွက် EU ကလက်ထက်ဝယ်ယူဖို့ဒေါ်လာ 1.1 ဘီလီယံကူညီပေးမယ်အဆိုပြုချက်နဲ့အတူရုရှားရဲ့ကာကွယ်ရေးနဲ့ဗန်လုံငန်းတွေပြင်အစိုးရတာဝန်ရှိသူတွေကိုပါနဝမမြောက်အကြိမ်ဖြစ်အရေးယူဖို့စဉ်းစားနေကြတာပါ။အရှိတော်အခြားနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေရဲ့ဒီသတင်းပတ်ထဲဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကထိပ်သီးအစည်းအဝေးမှာမြမအရေးကိုဆွေးနွေးဖို့အလားအလာရှိနေပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားနိုင်ငံကမြမအရေးဖြည့်ရှင်းဖို့ကြိုးပမ်းရမှာအားပေးမဲ့အကြောင်းအာဆီယံဆရာ EU သံမကြီးကကိုကိုကပြီးတော့ Channel News Asia သတင်းကဖော်ပြခဲ့တာပါ။အိန္ဒိယနိုင်ငံအနေနဲ့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံမယ်ဆိုရင်မြမအရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုထိရောက်အားနည်းအောင်လုပ်နိုင်တယ်လို့ဖြစ်သွားတဲ့အကြောင်း Indonesia နိုင်ငံသားကြီးဝင်ကြီးကသတိပေးလိုက်ပါတယ
်ဒီဇင်ဘာလ12ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတ္တမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gill နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.